Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American tan ye 2015 khu ne September la 25 ye taw ja ni nya be season 2 sa tin ni ba bi. Line meter 190, line meter 24 25 32 ne 51 tu ka ni dai yai phan yu na sin nai ja ba le shin. ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေကင်းသတင်းတွေကိုနားလောင်နေအတူကြီးညာပေးမှာပါတရုတ်သမ္မတရှီကျင်းပင်ကိုအမေရိကန်သမ္မတအင်ပီတော်မှာတနက်22ချက်ပစ်ပေါက်အလေးပြုပြီးဂုံပြုကျူစွခဲ့တာနောက်ဒီအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာဟာအော်တိုဘာလကုန်မှာယာရုကနေနှုတ်ထွက်တော့မှာဖြစ်တယ်လို့ဒီကနေ့မှာကြီးညာလိုက်တာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မခွန်ညိုရေ
ကောင်းပါပြီဒီကနေ့ညနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရွေးကောက်ပွဲကော်မရှင်ရဲ့မက်ဆန်ဒါရှင်စီးရင်တွေမှာယွင်းမှုနဲ့ပတ်သက်လို့88ငင်းကြရင်နဲ့ပွင့်လင်းလူဖွဲ့စည်းဘက်ကအခုလိုထောက်ပြထားပါတယ်
။ဒီစီးရင်မှုတို့ဒီကြချင်းအုပ်ချုပ်ရေးမှုပေါ့နော်သူတို့ကနေတစ်ဆင့်တင်လိုက်တဲ့စီးရင်တွေမှန်မှန်ကန်ကန်ပို့လိုက်တဲ့ဟာကိုပြန်ကျလာတဲ့အခါကျတော့
မက်ဆန်ဒါရှင်စီးရင်မှာယွင်းမှုတွေနဲ့ပတ်သက်တဲ့ဥက္ကဋ္ဌကြီးရဲ့ပြောကြားချက်နဲ့အတူရှမ်းပြည်နယ်ဘက်မှာတော့စီးရင်တင်မာနေတဲ့16မြို့နယ်အတွင်းမဲဆွယ်စီးရင်ခွင့်ကန့်သက်ထားမှုအခြေအနေနဲ့မြမပြည်မှာရေကြီးရေလွှမ်းမှုတွေနဲ့တစ်တော်ပြုံးတိမှုပြပကိုတစ်ခိုးထုတ်မှုတို့ဆက်ဆက်နေတဲ့အခြေအနေတွေကိုလည်းနှာစင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့တောက်ကြနေညတိုင်းနှာစင်နေကြအမျိုးသမီးကန္နာမှာလည်းကချင်လွတ်တော်ကိုယ်စားလှယ်ဒေါ်ရဲဘူးရဲ့ရွေးကောက်ပွဲရှင်ပြိုင်မှုပြင်ဆင်နေတဲ့အခြေအနေကိုနှာစင်ကြရမှာပါရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါမယ်ရှင
်။တရုတ်သမ္မတရှီကျင်းပင်ကိုအမေရိကန်သမ္မတအင်ပီတော်မှာတနက်22ချက်ပစ်ပေါက်အလေးပြုပြီးဂုဏ်ပြုကျူးဇူးခဲ့ပါရယ်။အဲဒီနောက်မှာတော့သမ္မတရှီနဲ့သမ္မတဘရိတ်အိုဘားမားတို့ဟာတရုတ်နိုင်ငံကအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေလုပ်နေတဲ့ဆိုတဲ့ဆက်ဆွဲမှုတွေအပေါ်သဘောထားကွဲလွဲမှုတွေနောက်ဒီတရုတ်နိုင်ငံရဲ့စီးပွားရေးဆိုင်ရာမူဝါဒတွေနဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့ဆွေးနွေးမှာပါတရုတ်နဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးဟာအဆင့်တစ်ဆင့်မြင့်ဖို့ဆုံချက်ကိုရောက်နေပြီလို့သမ္မတဥဘွားမားနဲ့အင်ပီရိုကိုတွားနေချိန်မှာစိတ်အားတက်ကြွစွာနဲ့မစ္စတာရှီကပြောဆိုခဲ့ပါတယ်ကျွန်တော်တို့နှစ်နိုင်ငံအနေနဲ့အတူတကွလက်တွဲလှုပ်ဆောင်နိုင်မယ်ဆိုရင်လာမယ့်ရာစုနှစ်တွေကိုပုံဖော်ဖို့နှိုင်းရှင်လို့မရတဲ့ဆွမ်းဆောင်ရည်တွေရှိနေတယ်လို့သမ္မတဥဘာမားကလည်းပြောပါရယ်ဒါပြင်နှစ်နိုင်ငံကြားအဖို့အထစ်ဖြစ်စေတဲ့လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းသမ္မတကပြောကြားသွားပါရယ်စကြဝဠာလုံးဆိုင်ရာလူခွင့်အခြေအနေတွေကိုထိမ့်သိမ်းထားနိုင်မယ်ဆိုရင်ဒီနိုင်ငံတွေအနေနဲ့ပိုးပြီးတော့အောင်မြင်လာနိုင်ပြီးကမ္ဘာကြီးအနေနဲ့ပိုးပြီးတိုးတက်လာနိုင်လို့လည်းသမ္မတဥဘာမားကပြောဆိုပါရယ်ခင်ဗျာအခုတစ်ဆက်တည်းဆက်တင်ပြကျင်တာကတော့ Republican Party ဝင်ဖြစ်တဲ့ American အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာဟာအော်တိုဘာလကုန်မှာယာရုကနေနှုတ်ထွက်မှာဖြစ်တယ်လို့ဒီလွှတ်တော်အမတ်တင်တဲ့ဥက္ကဋ္ဌဘိန်နာယွန်းကနေဒီကနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်။1990ခုနှစ်ကတည်းကလွှတ်တော်အမတ်ဖြစ်လာခဲ့တဲ့သူဟာကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးသူ့ရဲ့ Republican Party ကဖိအားပေးမှုတွေကိုခံနေရတာပါ။လာမယ့်အပတ်အတွင်းပြည်ထောင်စုအစိုးရဌာနရုပ်လုံငန်းတွေရက်ဆိုင်သွားနိုင်တဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့တွေ့ဆုံဆွေးနွေးတဲ့အစည်းအဝေးကိုသူကဒီကနေ့မှတက်ရောက်ခဲ့ပါသေးတယ်။အမေရိကန်ဖွဲ့စည်းပုံအရသမ္မတနဲ့ဒုသမ္မတပြီးရင်လွှတ်တော်ဥက္ကဋ္ဌဟာအမေရိကန်ပြည်ထောင်စုမှာတတိယအာဏာအရှိဆုံးဖြစ်ပြီးသမ္မတနဲ့ဒုသမ္မတလက်လက်သွားရင်သမ္မတတာဝန်ကိုထမ်းဆောင်ရမယ့်သူဖြစ်ပါရယ်ခင်ဗျာ။
နယူးယောက်ကိုရောက်ရှိနေတဲ့ပိုယဟန်မင်းကြီးဟာအခုကျမတို့အတန်လွင်နေချိန်မှာပဲကုလသမဂ္ဂအထွေထွေညီလာခံမှမိန့်ခွန်းပြောနေပါပြီ။သူမိန့်ခွန်းထဲမှာယာရီဥရုပြောင်းလဲမှုကိုထည့်သွင်းပြောကြားသွားသလိုရွှေပြောင်းဒုက္ခသည်များအရေးနဲ့ပတ်သက်လို့လည်းဆက်ပြီးအလေးထားပြောမယ်လို့မျှော်လင့်ရပါတယ်။ဒီနောက်မှာတော့တချိန်က World Trade ကမ္ဘာမုံမျောတိုက်ကြီးနှစ်ခုရှိခဲ့တဲ့နေရာမှာ September 17ရက်အောင်မြင်ပွဲအထိမ်းအမှတ်ဘာသာပေါင်းစုံဝုတ်ပြုဆုတောင်းပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်။ Spain Ballas ကပြောတဲ့လက်တင်နဲ့နွယ်ဖွားရင်းနဲ့လူမဲအများစုရှိတဲ့ East Harlem အရက်ကကက်သလစ်မူလာကျောင်းကိုလည်းတွားရောက်လဲပတ်မှာဖြစ်တယ်လို့ Central Park ကိုဖြတ်သွားတဲ့လမ်းတစ်လျှောက်မှာတော့လူထုပရိသတ်ကသူ့ကိုဝမ်းမြောက်ဝမ်းသာကြိုဆိုနှုတ်ဆက်ကြပါလိမ့်မယ်။ညနေပိုင်းမှာတော့ Medicine Square ပန်းချံမှာလူထုပရိသတ်2000လောက်နဲ့ဆူတောင်းပွဲကျင်းပမှာဖြစ်ပြီးနေ့စာအလုပ်သမားတွေဖန်တီးထားတဲ့ကလထိုင်မှာပုတ်ရဟန်းမင်းကြီးထိုင်ပါလိမ့်မယ်။မနေ့ကြာတာပရင်းနေ့ညနေခင်းမှာတော့ Saint Patrick Cathedral Manhattan အရက်ကဝတ်ပြုဆူတောင်းသူတွေနဲ့အတူညနေခင်းမှာဦးဆောင်ပြီးဖျားဝတ်ပြုခဲ့ပါတယ်။ဒီဆူတောင်းပွဲမှာ Islam ဘာသာဝင်တွေရဲ့ Hajj ဖျားဖူးချိန်အတွင်းလူပိသေဆုံးသွားတဲ့သူတွေအတွေ့ပိုယဟန်မင်းကြီးကဂီယူနာစ်ကပြောကြားခဲ့တယ်လို့ Roman Catholic ဘာသာဝင်တွေရဲ့လိမ္မုဆန်ရမဖွဲမရပြုမှုခံခဲ့ရသူတွေအတွက်လည်းဖြည့်သိမ့်စကားပြောကြားခဲ့ပါတယ်။စနေနေ့မနေ့ခင်းမှာတော့ New York ကနေ Philadelphia ကိုဆက်ကလက်ထွက်ခွာမှာပါ။တနင်္ဂနွေနေ့မှာတော့ Philadelphia ကလူထုပရိသတ်နဲ့တွေ့ပြီးတော့ဆူတောင်းပွဲကျင်းပမှာဖြစ်တယ်လို့ဒီပွဲကိုလူထုပရိသတ်ပေါင်း2,000လောက်လာရောက်မယ်လို့ခန့်မှန်းထားပါတယ်။ Philadelphia မှာနေ့ရက်တာ လည်းပတ်ပြီးတဲ့နောက်သူ့ရဲ့အမေရိကန်ခရီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်
။ခရိုအေးရှားနေဆက်ဘက်ကရွှေပြောင်းဒုက္ခသည်တွေဝင်ရောက်လာမှုနဲ့ပတ်သက်လို့ဟန်တာဖို့ဆောင်ရွက်ချက်ကိုထောက်ခံမှုရရှိသွားဖို့ဆောင်ရွက်သွားမယ်လို့ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကပြောပါတယ်။ဆာဗီးယားနိုင်ငံနေဆက်မှာပိတ်ဆို့ထားတယ်လို့မျိုးနေဆက်ကိုလုံးဝပိတ်ပစ်လိုက်ဖို့လဲဟန်ဂရီဘက်ကလှုံ့ဆော်ကျင်နေတာပါ။ဩစတြေးလျဝန်ကြီးချုပ်ဝါနာဖေးမန်နဲ့တွေ့ဆုံပြီးဗီယက်နမ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာအော်ဘန်ကဒီကနေ့မှပြောကြားခဲ့တာပါဒါ့အပြင်ဟန်ဂေရီအနေနဲ့ဒီဒုက္ခသည်အရေးကင်တွယ်ဆောင်ရွက်မှုနဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာဆောင်ရွက်သွားမယ်အကြောင်းကိုလည်းသူကဂရိပေးပြောကြားခဲ့ပါတယ်ဟန်ဂေရီအနေနဲ့ဒုက္ခသည်အရေးကင်တွယ်ရမှာပူးပေါင်းဆောင်ရွက်ခဲ့တဲ့ဆာဗီးယားနိုင်ငံကိုလည်းချီးကျူးပြောဆိုခဲ့ပါတယ်ဒါပေမဲ့ဒီရွှေပြောင်းဒုက္ခသည်တွေနဲ့နေဆက်ထိ ंछ ုပ်ရေးဆိုင်ရာဥရောပသမဂ္ဂရဲ့စည်းမျဉ်းတွေကိုခရိုအေးရှားအနေနဲ့လိုက်နာခြင်းရှိမရှိဆိုတာကိုတော့သူ့အနေနဲ့တန်ရရှိမိပါတယ်လို့ဝန်ကြီးချုပ်အော်ဘန်ကပြောပါရခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့လာမယ့်တနင်္လာနေ့နယူးယောက်မှာရုရှားသမ္မတပူတင်နဲ့တွေ့ဆုံတဲ့အချိန်ယူကရိန်းအရေးကိုအဓိကထားဆွေးနွေးလိမ့်မယ်လို့အင်ပြူရောကပြောပါရယ်ယူကရိန်းနိုင်ငံတွင်အပြစ်ခတ်ရစဲရဲကိုဆက်လက်ထိန်းထားဖို့အတွက် Minsk သဘောတူညီမှုကိုလိုက်နာဖို့အရေးကြီးတဲ့အကြောင်း Mr. Putin ကိုသမ္မတ Obama ကအားပေးတိုက်တွန်းလိုတယ်လို့အင်ပြူရောပြောခွင့်ရ George Arnest ကပြောပါရယ်ခေါင်းဆောင်နေအောင်မတွေ့ခင်မှာတော့ American ကာကွယ်ရေးဝန်ကြီး Ashton Carter ကယူကရိန်းကာကွယ်ရေးဝန်ကြီးနဲ့ကြာရာပတိုင်းကတွေ့ဆုံခဲ့ပြီး American အနေနဲ့ယူကရိန်းနဲ့ပတ်သက်လို့ပေးထားတဲ့ကတိကဝတ်တွေအတိုင်းဆက်လုပ်သွားမယ်လို့ထပ်မံအတည်ပြုပြောကြားသွားပါရယ်ရုရှားရဲ့ကူညီထောက်ပံ့မှုတွေရထားတဲ့ယူကရိန်းအရှေ့ပိုင်းကခွတ်ထုတ်ရေးသဘုံတွေကြောင့်ယူကရိန်းနိုင်ငံတွင်တည်ငြိမ်မှုမရနိုင်ပဲဖြစ်နေတာပါ။တစ်ချိန်ထဲမှာပဲအနောက်နိုင်ငံတွေဘက်ကလည်းရုရှားအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကြောင့်ရုရှားရဲ့စီးပွားရေးလည်းကျဆင်းလာနေပါတယ်။ဆီးရီးယားနိုင်ငံအတွင်းရုရှားရဲ့စစ်အင်အားတိုးချဲ့လာတဲ့အချက်ကိုလည်းခေါင်းဆောင်နှစ်ယောက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ IS စစ်သွေးကြော်ရည်နဲ့အစွန်ရောက်သမားတွေကိုချေမုန်းလိုတယ်လို့ပြောနေပေမဲ့လည်းဆီးရီးယားအပေါ်ထားတဲ့ရုရှားရဲ့ရေရှည်ရီမန်းချက်ကတော့တဲကွဲမှုမရှိသေးပါဘူး။ဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုကြောထောက်နောက်ခံပေးရာဟာအရှုံးပေါ်မဲ့အလောင်းစားသာဖြစ်တယ်ဆိုတာကိုသမ္မတအိုဘားမားကမစ္စတာပူတင်ကိုရှင်းရှင်းလင်းလင်းပြောလိမ့်မယ်လို့အင်ပြူရောကပြောပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ချာနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့ရကလူစီကားတဲ့ဟော့ကာလမ်းဘက်မှာအကြမ်းဖက်သမားတွေအနေနဲ့တိုက်ခိုက်လာနိုင်ခြေရှိတယ်လို့အမေရိကန်နဲ့အော်စတြေးလျတန်ယုံတွေကသတိပေးချက်ထုတ်ပြန်ထားပါတယ်။ကြာသပတေးနေ့ကထုတ်ပြန်တဲ့အမေရိကန်တန်ယုံရဲ့ကြီးညာချက်မှာတော့ဒီဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ခိုင်လုံတဲ့သတင်းအချက်အလက်တွေရရှိထားပြီးမြို့လယ်ကမှာရှိတဲ့ဈေးဝယ်စင်တာနာကအလောလန်းနဲ့အဲ့ဒီနေရာဝန်းကျင်ကိုမသွားကြဘို့အမေရိကန်နိုင်ငံသားတွေကိုတိုက်တွန်းထားပါတယ်။အကြမ်းဖက်အဖွဲ့တွေကအရင်တုန်းကလည်းအခါကြီးနေကြီးရက်တွေနဲ့ချိန်ကိုက်ပြီးတော့အကြမ်းဖက်တိုက်ခိုက်ဖို့ကြံစည်ခဲ့ကြတယ်လို့လည်းဆိုပါရယ်။ဩစတြေးလျတန်ယုံကအမေရိကန်တန်ယုံကထုတ်ပြန်တဲ့သတိပေးချက်အပေါ်အခြေခံပြီးသူ့နိုင်ငံသားတွေကိုလည်းအလားတူသတိပေးချက်ထုတ်ပြန်ထားပါရယ်။တောက်ကြောင်နေနှောင်းပိုင်းမှာတော့ကြေညာချက်ထုတ်ပြန်သွားဖို့ရှိတယ်လို့မလေးရှားရဲတပ်ဖွဲ့ပြောခင်ရကဆိုပါရယ်။မလေးရှားနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်အတွင်း IS စစ်သည်ကြတွေကိုထောက်ခံပံ့ပိုးသူတရာကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးအဲ့ဒီထက်ကတချို့ဟာမလေးရှားမှာအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်ခဲ့တယ်လို့ဆွဆွဲခံထားရတဲ့အပြင်အဲ့ဒီအထက်မှာဒီအစိုးရဝန်ထမ်းတွေလုံခြုံရေးတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်ခင်ဗျာ
ဟောင်ကောင်မှာရှိတဲ့တရုတ်ပြည်မကြီးကုစလေအဖွဲ့ရုံရှိရာကိုဒီကနေ့ဟောင်ကောင်ဆန္ဒပြသူတချို့စုဝေးချီတက်ခဲ့ကြပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်လူစင်ဘိုအပါအဝင်တရုတ်နိုင်ငံတွင်ဖမ်းဆီးထိန်းသိမ်းခံထားရတဲ့လူအခွင့်အရေးတက်ကြွလှုပ်ရှားသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဖမ်းဆီးထိန်းသိမ်းထားသူတွေပြန်လွတ်ပေးရေးကြွေးကြော်တမ်းတွေနဲ့အတူတရုတ်တို့ရဲ့ဆောင်းဦးပွဲတော်ကာလမှာစားကြတဲ့ရိုးရာလှမုန်တွေနဲ့လှမုန်တွေပုံမှုတွေပေါ်မှာသူတို့ရဲ့တောင်းဆိုချက်စာသားတွေကိုကင်ဆောင်ရင်းဟောင်ကောင်အထူးအုပ်ချုပ်ခွင့်ဒေသမှာရှိတဲ့တရုတ်ပြည်မကြီးအစိုးရရဲ့ဆက်သွယ်ရေးရုံးရှိရာကိုဆန္ဒပြသူတွေချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။စက်တင်ဘာလ29ရက်မကြာခင်ရက်ပိုင်းတွင်းမှာကြာရောက်တော့မဲ့တရုတ်တို့ရဲ့ရိုးရာအစဉ်အလာမိသားစုတွေတွေ့ဆုံကြတဲ့ပွဲတော်ရက်မတိုင်ခင်တရုတ်အာဏာပိုင်တွေအနေနဲ့ဖမ်းဆီးထားတဲ့လူအခွင့်အရေးတက်ကြွသူတွေကိုပြန်လွတ်ပေးပြီးတော့မိသားစုတွေနဲ့ပြန်လည်စုံစည်းခွင့်ပေးဖို့တောင်းဆိုတဲ့အကြောင်းတရုတ်မျိုးချစ်ဒီမိုကရက်တစ်လှုပ်ရှားမှုထောက်ခံရေးဟောင်ကောင်ညွန့်ပေါင်းအဖွဲ့ဥက္ကဋ္ဌအယ်ဘတ်ဟိုကတိုက်တွန်းပြောသွားခဲ့ပါတယ်
မြောက်ကိုရီးယားမှာ၅လကြာထိန်းသီးဖမ်းဆီးခံထားတဲ့တောင်ကိုရီးယားနိုင်ငံသားအမေရိကန်မှာနေထိုင်သူရဲ့သတင်းစာရှင်းလင်းပွဲကိုမြောက်ကိုရီးယားသတင်းမီဒီယာမှာဖော်ပြပါရယ်။သူ့အနေနဲ့ဒီမိသားစုနဲ့အဆက်အသွယ်မရရှိပေမဲ့ကျန်းမာရေးကောင်းမွန်ကြောင်းမိသားစုဝင်တွေသိစေလိုတယ်လို့ဂျိုဝွန်မွန်းကပြောပါရယ်။ အသက်21နှစ်အရွယ်ဂျိုးဟာနယူးယောက်တက္ကသိုလ်ကကျောင်းသားတဦးဖြစ်ပြီးလွန်ခဲ့တဲ့ဧပြီလကသူဟာမြောက်ကိုရီးယားနိုင်ငံကိုတရားမဝင်ဝင်ရောက်ခဲ့ကြောင်းဝန်ခံခဲ့ပါတယ်။အခုခါမှာတော့မြောက်ကိုရီးယားအနေနဲ့သူ့ကိုအရေးယူမလားပြန်လွှတ်ပေးမလားဆိုတာကိုတော့တဲတဲကွဲကွဲမသိရပါဘူး။မြောက်ကိုရီးယားအနာဘိုင်းတွေကမြို့တော်ပျုံယမ်းမှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပပေးခဲ့တာဖြစ်ပါတယ်။မင်းနဲ့30ကြာသတင်းစာရှင်းလင်းပွဲအတွင်းဂျိုးဟာကြိုတင်ရေးသားထားတာဒါမှမဟုတ်အနီးကပ်တင်ကြားပေးထားတဲ့ဒီမြောက်ကိုရီးယားနိုင်ငံအစိုးရနဲ့လူထုကိုချီးကျူးထားတဲ့အကြောင်းတွေကိုပြောဆိုခဲ့ပါတယ်။အဲဒီလိုပြောဆိုဖို့သူတို့ဟာအတင်းကျပ်တိုက်တွန်းခံရပြီးတော့အနီးကပ်တင်ကြားပေးခံခဲ့ရတယ်လို့တော့ဒီမြောက်ကိုရီးယားနိုင်ငံရဲ့ဖန်ဆီထင်းသိမ်းမှုကိုခံရပြီးပြန်လည်လွတ်မြောက်လာသူနိုင်ငံသားတချို့ကပြောဆိုခဲ့ပါတယ်ခင်ဗျာ
။အင်ဒိုနီးရှားအရှေ့ဘက်ကမှာအင်အားပြင်းငလင်တစ်ခုလှုပ်ခတ်သွားတာကြောင့်ဒါဇင်နဲ့ချီတဲ့လူတွေတန်ရာရသွားသလိုလူတွေလည်းသူတို့အင်ကနေညတကောင်မှထွက်ပြေးခဲ့ကြရပါတယ်။အင်အား6.6အဆင့်ရှိတဲ့ငလင်ဟာအင်ဒိုနီးရှားအနောက်ဘက်ပပူဝပြည်နယ်ဆိုရောင်မြို့မှာဒီကနေ့တောက်ကြနေမနေ့တနင်္လာနေ့လောက်မှလှုပ်သွားခဲ့တာလို့အမေရိကန်ဘူမိဗေဒဌာနကဆိုပါရယ်လူပေါင်း39ယောက်ထက်မနေ့တန်ရာရသွားသလိုပြုတ်ချလာတဲ့အကျိုးအပဲ့အပိုင်းစားတွေကြောင့်လူတချို့တန်ရာပြင်းပြင်းထန်ထန်ရသွားပါရယ်အင်ချီ100လောက်ပျက်စီးသွားတယ်လို့လည်းသဘာဝဘေးအန္တရာယ်ဆိုင်ရာဒေသခံအရာရှိတွေကပြောပါရယ်ငလင်ကြောင့်ဒေသရင်းလျက်စင်မီတွေပြတ်တောက်သွားတာကြောင့်ဆေးရုံကလူနာတွေကိုလည်းဘေးလွတ်ရာကိုအရေးပေါ်ရွှေ့ပြောင်းပေးလိုက်ရပါရယ်တန်ရာရသူဥယေတိုးလာနိုင်တယ်ဆိုပေမဲ့ဒီငလင်ကြောင့်ဆူနာမီရေလိုင်းကြီးတွေဖြစ်မလာနိုင်ဘူးလို့အရာရှိတချို့ကပြောပါရယ်ရှင
2015ခုနှစ်စက်တင်ဘာလ25ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးသွားတာပါ VOA American အတန်ကိုဒီ email နဲ့ဆက်သွယ်လို့ရတယ်ဆိုရင် barmis@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့2323255554ဖြစ်ပါတယ်ရှင်အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားမယ်ထဲအရင်ဆုံးမဲဆန္ဒရှင်စရင်မှားယွင်းလို့လိုအပ်ချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှဘလို့တာဝန်ရှိတယ်လဲဆိုတာကြည့်ကြရအောင်ပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အဓိကတာဝန်ဟာမဲစင်းတွေကိုမှန်ကန်အောင်ပြုစုဖို့ဖြစ်ပြီးတက်တန်း5နှစ်ကျော်ရှိလာပြီဖြစ်တဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့လက်ရှိရင်ဆိုင်နေရတဲ့မဲစင်းအမှားမျိုးတွေမဖြစ်သင့်ဘူးလို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဝေဖန်လိုက်ပါတယ်မဲအသည့်ပညာပေးရေးလုပ်ငန်းတွေကိုမြို့နယ်တွေမှာလိုက်လံဆောင်ရွက်နေတဲ့88မျိုးဆက်အဖွဲ့ကအခုလိုပြောလိုက်တာပါအပြည့်စုံကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်အသက်18နှစ်ပြည့်ပြီးသူနိုင်ငံသားတိုင်းမဲစင်းစစ်ဆေးကြဖို့နဲ့ရွေးကောက်ပွဲနေ့မှာမဲသွားပေးကြဖို့88မျိုးဆက်ငင်းငန်းကြီးနဲ့ပွင့်လင်းလူအဖွဲ့အစည်းကအေယာဝတီတိုင်းပဲခူးတိုင်းစကိုင်းတိုင်းနဲ့ကရင်ပြည်နယ်တွေကိုဒီအပိုင်းအတွင်းတပြိုင်တည်းထဲသွားရောက်ပြီးနိုင်ငံကစတစ်ကာတွေလက်ကမ်းစာရွက်တွေလိုက်လံဝေငှာရင်းဒေသခံပြည်သူတွေကိုအသိပညာပေးရေးလှုပ်ဆောင်နေတာပါရွေးကောက်ပွဲကော်မရှင်ကမဲစင်းနှစ်ကြိမ်ထုတ်ပြန်ခဲ့ပေမဲ့ထုတ်ပြန်တိုင်းမှာလည်းအမှားယွင်းမျိုးစုံရှိနေသေးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြည်သူတွေကအချက်အလက်အမှန်တွေကိုဘယ်လောက်ပဲပြင်ဆင်ပေးခဲ့ပေမဲ့မဲစင်းရင်ပြန်ထွက်လာတဲ့အချိန်မှာထပ်ပြီးအမှားတွေပါလာတာမျိုးကဘယ်လို့မှမဖြစ်သင့်ဘူးလို့88မျိုးဆက်ငင်းငန်းကြီးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တူဖြစ်တဲ့ဦးကိုကိုကြီးကထောက်ပြပါတယ
်အခုကျွန်တော်တို့အောက်ခြေမှာတွေ့ရတဲ့ဟာတွေကဒီစိန်ဦးတို့ဒီချက်ချင်းအုပ်ချုပ်ရေးဖို့ပေါ့နော်သူတို့ကနေတဆင့်တင်လိုက်တဲ့စရင်တွေမှန်မှန်ကန်ကန်ပို့လိုက်တဲ့ဟာကိုပြန်ကျလာတဲ့အခါကျတော့လဲလဲလဲတချော်ချော်တွေဖြစ်နေတယ်ဆိုတော့အောက်ခြေကဒီမြေပြင်ကတင်လိုက်တဲ့စည်ရင်းတွေကိုအခြေခံပြီးတော့ပြုစုရင်ဒီလောက်အမှားယွင်းမဖြစ်နိုင်ဘူးလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဆိုတော့အဓိကကရွေးကောက်ပွဲကော်မရှင်ရောမဲစည်ရင်းနဲ့ပတ်သက်လို့ရွေးကောက်ပွဲဖြစ်စဉ်ကိုကူညီပံ့ပိုးပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေပါဒါဝင်တော့ရွေးကောက်ပွဲမတိုင်ပြမှာပြီးတဲ့ပို့ပြီးတော့ထိထိရောက်ရောက်နဲ့တရားပေးတာတွေတိုက်တွန်းတာတွေလုပ်ဖြစ်နေလို့မြင်ပါတယ်
။ဒါကြောင့်လဲပြည်သူတွေအနေနဲ့မဲစည်ရင်းစစ်ဆေးကြဖို့နဲ့မဲပေးတဲ့အခါခိုင်မာတဲ့မဲဖြစ်စေဖို့လိုက်ပြီးအတိပေးနေတာဖြစ်တယ်လို့ဦးကိုကိုကြီးကရှင်းပြပါတယ
်။28ရက်နေ့ဆိုလို့ရှိရင်မဲစင်းဖြစ်ပေါ်ညညာထားတဲ့ရက်ဖြစ်ပြီပေါ့။အဲ့တော့ဒီတော့အတွက်မှာကျွန်တော်တို့ကတက်နိုင်တဲ့လောက်ဒီနေမျိုးတွေမှာစိတ်ဝင်စားမှုကိုလို့ကြောင်းမှုဆက်ကြွာလာအောင်ကျွန်တော်တို့ဒါကိုလှုပ်တော်တဲ့အနေနဲ့လုပ်ကြပါ။အဓိကကမဲစင်းဖြစ်ဖို့နောက်တစ်ခုကမဲပေးပြီးအောင်ပေးဖို့နောက်မဲပေးတဲ့အခါမှာခိုင်မာတဲ့မဲဖြစ်အောင်ဘယ်လိုဒီဇိုင်းနဲ့မဲပေးဖို့အဓိကကျွန်တော်ဒီ3ခုကိုလှုပ်တော်တာပါ။ရွေးကောက်ပွဲဆိုတာနိုင်ငံသားအတိုင်းရဲ့အခွင့်အရေးဖြစ်တယ်။ဒီသွတ်တော်တစ်ခုကိုပြုမြင်ပြောင်းလဲနိုင်တဲ့အခွင့်အရေးကိုလက်လွတ်မခံဘဲနဲ့အသုံးချကြဖို့ဆရာကိုကျွန်တော်တို့လိုက်ပြီးတုံ့ပြန်တာ
။88မျိုးဆက်အဖွဲ့အနေနဲ့ဒီလိုအသိပညာပေးလှုပ်ဆောင်နေပေမဲ့လက်တွေ့မှာတော့မဲစင်းမှာအမှားယွင်းရာဂိုင်နှုန်းကကြီးမားနေစေဖြစ်တယ်လို့ဦးကူကိုကြီးကဆိုပါတယ်
။မ ကျွန်တော်တို့လိုက်နေတဲ့အခါမှာဘယ်ကျင်းဖြစ်ပြီးဗလားဆိုတဲ့အခါမှာဖြစ်ပြီးပြီလို့ပြောတဲ့ပြည်သူတွေရှိတယ်လို့တချို့ကလည်းနည်းနည်းစိတ်ဝင်စားမှုနည်းတာတွေရှိပါတယ်။အခုကကျွန်တော်တို့ရောက်တဲ့နေရာတွေကတော့မြို့ကြီးတွေပေါ့နော်။ဆိုမြို့ကြီးတွေချင်းနဲ့ပြောရရင်တော့တို့ဒါမဲပေးဖို့အတော်လေးနှိုးကြားလာပါတယ်။ဆိုတော့တခုပဲရှိတာကမဲကျင်းပိုင်းဝင်မှုတွေနဲ့ပတ်သက်လို့ကတော့တနင်္ဂနွေလုံးတိုင်းတာမှာဖြစ်နေတော့ဟိုတကယ်က29ရက်နေ့မှာနောက်ဆုံးခါပြီးတော့မဲကျင်းစစ်ဆေးဖို့အကြောင်းကြားဖို့ပြောပေမဲ့မာရီဘူးရာခိုင်နှုန်းကတော့တော်တော်ကြီးကြီးမားမားကိုရှိနေတယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်။
တက်တန်း9နှစ်ကျော်လာပြီဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုမဲစင်းအမှားမျိုးတွေမဖြစ်အောင်လုပ်ဖို့တာဝန်ရှိတယ်လို့ဦးကိုကိုကြီးကတိုက်တွန်းပါတယ
်။ကျွန်တော်တို့လည်းဟိုစိုးရိမ်နေစိုးရိမ်နေဆိုတာကဘာလဲဆိုတော့ရွေးကောက်ပွဲကော်မရှင်ရဲ့အဓိကတာဝန်ကမဲစင်းတွေကိုပြုစုတဲ့အလုပ်ပဲ။ဆိုတော့ဟို2010ကနေပြီးတော့အခုဒါ2015 9နှစ်အတွေ့အကြုံရှိလာတဲ့အခါမှာ2010နဲ့2012ဒါပြတ်ရွေးကောက်ပွဲကပိုပြီးတော့ပြည့်စုံလာဖို့ကောင်းတယ်ပေါ့2012တက်စားရင်2015ရွေးကောက်ပွဲကပိုပြီးတော့ပြည့်စုံလာဖို့ကောင်းတယ်ကျွန်တော်တို့ကတော့အဲ့ဒါလိုဖြစ်တဲ့နယ်လို့မြင်ပါတယ်ဆိုတော့ဘာလို့ပြောကော်မရှင်ရဲ့အဓိကတာဝန်ဟာမဲစင်းပြည့်စုံတာကြအောင်လုပ်ဖို့ဟာသူ့ရဲ့အဓိကတာဝန်အဲ့ဒါကိုတော့ကြည်ကြည်ပြုံပြုံနဲ့တန်းဆောင်တင်တယ်လို့ကျွန်တော်တို့အဲ့ဒါပဲတိုက်တွန်းခြင်းပါတယ
်ရွေးကောက်ပွဲကော်မရှင်ကမဲစင်းထုတ်ပြန်ရမှာတစ်ချိန်နဲ့တစ်ချိန်ပုံစံမတူပဲအရင်ကအိမ်အောင်စုစီရင်လိုက်ထုတ်ပြန်ခဲ့တာရှိသလိုအခုဒီချိန်မှာတော့နာမည်အခရာစင်လိုက်ထုတ်ပြန်ခဲ့တာမှာမဲဆန္ဒရှင်ပြည်သူတွေကမိမိတို့အမည်စင်းကိုရှာဖွေဖို့ပို့ပြီးခက်ခဲလာတယ်ဆိုတဲ့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတယ်မဲဆန္ဒရှင်စီရင်အမှားရင်းတွေကို88မျိုးဆက်ကလိုက်လံစစ်ဆေးမေးမြန်းနေတဲ့အခြေအနေကနေအခုတခါတော့တိုင်းရင်းသားဒေသတွေအတွင်ရွေးကောက်ပွဲစီရင်ဟောပြောမှုတွေကန့်သက်ခံထားရတဲ့မြို့နယ်တချို့ဘက်ကိုလည်းအလှည့်ပေးပါအောင်မရှင်။ရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာမြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစစ်ရေးတင်းမာနေစေအခြေအနေကြောင့်နိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးလုပ်ရမှာအခက်တွေ့နေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန့်ဆန်မူမိတ်မူဆယ်မြို့နယ်တွေဘက်မှာမြမတက်မတော်နဲ့တအောက်ပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေသလိုစစ်ရေးတင်းမာနေတဲ့တောင်ပိုင်းရှမ်းပြည်တက်မတော်ကနေနယ်မြေ16မြို့နယ်တွေမှာမဲဆွယ်စည်းရုံးခွင့်ကန့်သက်ထားတဲ့အတွက်အခက်တွေ့နေတယ်လို့လည်းနိုင်ငံရေးပါတီတွေဘက်ကပြောပါတယ်ဒီအခက်ခဲကိုကြော်လွှားနိုင်အောင်ရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တောင်ပိုင်းရှမ်းပြည်တက်မတော်တို့ကြားညှိနှိုင်းနေတဲ့အခြေအနေကိုထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်လာမယ့်နိုဝင်ဘာလပရမပတ်မှာပါတီစုံအထွေထွေရွေးကောက်ပွဲကျင်းပတော့မှာဖြစ်ပေမဲ့ရှမ်းပြည်နယ်အတွင်းမှာတော့စစ်ရေးပဋိပက္ခအချိန်ပြင်းထန်နေစေဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနန့်ဆန်မြို့နယ်မိုးမိတ်မြို့နယ်နဲ့မူဆယ်မြို့နယ်ဘက်မှာတောင်ပလောင်တပ်ဖွဲ့ TNLA နဲ့မြန်မာစစ်တပ်တို့အကြမ်းမှာတိုက်ပွဲတွေရက်ဆက်ဆူဆူလို့ဖြစ်ပွားနေပါတယ်။ဒီကနေ့မှဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ TNLA ပြန်ကြားရေးတာဝန်ခံပူကြီးမိုင်းအိုက်ကျော်ကအခုလိုပြောပါတယ
်။ဒီနေ့ရှိနေ40မှာဒီနမ်ဆန်မြို့နယ်ပန်ဒေါ်ကြီးရနေမှာတိုက်ပွဲဖြစ်ပွားတယ်ခါ9နိုင်ခွဲနေနေလောက်မှာပြီးဆုံးလာ။အဲ့ဒီမှာကကျွန်တော်ပြောရတာကြမ်းမှုရှိပြီးဆိုရပါကတော့တုံးကြတော့တရေရတယ်ဗျာ။ကူနိုင်ခွဲလောက်မှာမိုးမိတ်မြုပ်နယ်ပြောင်းပြန်စီရအနည်းမှာတော့အကျဉ်းပြန်ဖြစ်တယ်အဲအမနေ့ကတော့ဒီမူဆယ်မြုပ်နယ်မော်တော်ရွာနဲ့မန်ခန်ရွာကြားပေါ်မှာကတဲ့ပေါ်ရတော်လီပြင်းထန်တယ်9နိုင်လောက်ကြာတာပေါ့
စက်တင်ဘာလ24ရက်နေ့မူဆယ်မြုပ်နယ်မော်တော်ကျေးရွာနဲ့မန်ဟန်ကျေးရွာကြားဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတောင်းပလောင်တပ်ဖွဲ့ဘက်ကတပ်ဆွဲထားတဲ့တောင်ကုန်းကိုမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ထိုးစစ်ဆင်ခဲ့တယ်လို့မိုင်းအကျော်ကပြောပါတယ်ဒီတိုက်ပွဲမှာ TNL ဘက်ကတူဦးတန်ရန်ရရှိပြီးမြန်မာစစ်တပ်ဘက်က20ဦးကျော်ကြာဆုံးသွားတယ်လို့ TNL ဘက်ကထုတ်ပြန်ထားပြီးမဲ့တီးခြားအတည်ပြုချက်တော့မရရှိသေးပါဘူး။တောင်းပလောင်ဒေသဘက်မှာတော့တိုက်ပွဲတွေကြားမှာပဲမဲဆွယ်စည်းရုံးရေးခီးစင်းနေရတယ်လို့တောင်းပလောင်မျိုးရပါတီကမန်တုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တားအိုက်မုံကအခုလိုပြောပါတယ်
။တိုက်ပွဲကြီးဖြစ်လိုက်ပြီးကြားရမယ်။အဲလိုဝန်ထွက်လိုက်ကျွန်တော်စည်းရုံးရေးမဲဆွယ်စည်းရုံးရေးတွေကိုကျွန်တော်တို့ဝန်မယ်။ဝန်တော့ပြန်ထွက်မယ်။
တောင်ပလောင်မျိုးရပါတီအနေနဲ့ပလောင်ကူပိုင်အုပ်ချုပ်ခွင့်ရဒေသကမြို့နယ်ရှိမြို့နယ်မှာကိုယ်စားလှယ်28ဦးရွေးကောက်ပွဲမှာရှင်ပြိုင်သွားမှာဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာလည်းမြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ကနေနယ်မြေမအေးချမ်းတဲ့အခြေအနေတွေရှိနေတာကြောင့်တိုက်ပွဲဖြစ်ပွားတဲ့ဒေသတွေဖြစ်တဲ့ခိုးလန်း၊ကြောက်မဲ၊မိုင်းပွန်၊ပင်လုံ၊ကွန်ဟိန်း၊လင်ခင်းမြို့တွေပါဝင်စုစုပေါင်း16မြို့နယ်မှာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးမစင်းမှုအကြီးညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီဒေသတွေမှာမဲဆွယ်စည်းရုံးရေးလှုပ်ဆောင်ရမှာမြို့ပေါ်မှာဒါလှုပ်ခွေရပြီးကျေးလက်ဒေသမှာလှုပ်ရှားခွင့်မရှိဘူးလို့လဲချားမြို့စံတိုင်းတိုင်းများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်သူကအခုလိုပြောပါတယ်
ပြန်လဲထားရတယ်မနေ့ကအဲ့ဒီနမ်ဆန်ကိုလမ်လဲချားမိုင်းကိုင်းတွေဖက်မှာဆင်းလို့မရတဲ့ရွာတွေဖက်ကို
တခြားနိုင်ငံရေးပါတီတွေဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွေကလည်းမြို့ကြီးပေါ်မှာမဲဆွယ်စည်းရုံးရေးဆင်းနေကြပြီ RCSS SSA ကန့်နတ်ထားတဲ့မြို့နယ်16မြို့နယ်ကကြေလက်နယ်ဘက်မှာမဲဆွယ်ခရီးစတင်တာမရှိသေးဘူးလို့လည်းအဆိုပါ SNLD ပါတီဝင်အမျိုးသမီးကပြောပါတယ်။ဒါပေမဲ့ကြားဖြူပါတီကရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီအနေနဲ့ရှမ်းပြည်နယ်အနှံ့စည်းရုံးရေးခီးစဉ်တွေမှာအခက်အခဲမရှိဘူးလို့ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌဆိုင်းဆောင်စီကအခုလိုပြောပါတယ
်ကျွန်တော်သိတော့ကျွန်တော်တို့အဲ့ဒီဟာကိုတင်းအားဖြင့်လက်ကြရမယ်တကယ်တမ်းကျွန်တော်ဖြတ်ပြကြပါတယ်ကျွန်တော်ဘဟုတော့အဲ့ဒီမဖြတ်ပြဘူးဆိုတဲ့တင်းတော့မရောက်လာ
အခုလိုတောင်ပိုင်းရှမ်းပြည်တပ်မတော်ကနေနယ်မြေကန့်သတ်ထားတဲ့ပေါ်ဖြေလျှော့ပေးဖို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကနေ RCSS SSA ရဲ့အသွင်မှုဆိုင်းပင်ခန်းကိုမနေ့ကထိုင်းနိုင်ငံမှာတွားရောက်ဆွေးနွေးခဲ့တယ်လို့ခွန်ထွန်းဦးကပြောပါတယ
်ဒီဆွေးဆောင်မှုတွေတော့လည်းဒီစိတ်ချတဲ့အတွက်တော့ခရီးရဲတော့ခရီးတွေ့တဲ့ဇာတ်ကတက်ဆိုင်ရကိုမထီရောက်ပဲတဲ့ခရီးဖြစ်တဲ့ကိစ္စကိုမထီရောက်ပဲတဲ့အခုကဖြစ်နေတယ်တော့ဒီလိုရှမ်းပြည်ရဲ့ဒီဇာတ်ကြီးလက်ထက်အခုဆုံးရှုံးတယ်ပေါ့ကွာဒေဒီဘီကဟိုဘယ်ထက်လို့ရပြီဒေဒီဘီကဘယ်ဘယ်မှာရှိဘူးဆိုတဲ့ဆေးရဘယ်လိုကတက်တဲ့ခါကျတော့အဲ့ဒီဆေးကဒီဘက်ဘက်တော့ရှိကဒီအော်တိုဘလာတဲ့ဒီတော့ကြည်ရပဲအဲ့ဒါတို့ပါတော့တွေ့ရတယ်တော့သူလည်းသူရှိရနေတော့ကြားတယ်သူလည်းဘယ်ထက်ရင်လဲအဲ့ဒီသိကျပြီးတော့ဘလို့အောင်ပြီးအောင်ဆိုရှိတော့ဖြစ်ဘူးဆိုတော့တော့ဖြစ်ပါလေတော့ပြရည်ကျဲဒါသူလက်ခံတယ
်ဒီတွေ့ဆုံမှုမှာ RCSS SSA အနေနဲ့နေမြေ16ခုအတွင်းမဲဆွယ်ခွေကန့်တတ်ထားတာဟာရှမ်းပြည်သူတွေမဲပေးပိုင်ခွင့်ဆုံးရှုံးစေတဲ့အနေထားရောက်သွားမှာစိုးတယ်လို့ဆွေးနွေးချက်ကို RCSS SSA တွင်းမှုစိုင်းပိန်ခန်းကနေသဘောတူလက်ခံပြီးအဖွဲ့အတွင်းပြန်လည်တင်ပြသွားမယ်လို့ပြောဆိုခဲ့ကြောင်း SNLD ဥက္ကဋ္ဌခွန်သူဦးကပြောပါတယ်လက်ရှိချိန်တွေကတော့ပါတီစုံထွေထွေရွေးကောက်ပွဲလဲနှီးလာနေတယ်လို့လာမယ့်အောက်တိုဘာလတွင်အစိုးရကိုယ်စားလှယ်တွေနဲ့တိုင်းဒါလက်နက်ကင်ဖွဲ့စည်းတွေကနေတပြည်လို့အတိုင်းဒါအပြစ်ခတ်ရက်စဲရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်တွေ့ဆုံဆွေးနွေးသွားမှာဖြစ်တဲ့အနေအထားမှာလက်နက်ကင်တိုက်ပွဲတွေမဖြစ်သင့်တော့ဘူးလို့လဲရှမ်းတိုင်းဒါများဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကပြောပါတယ်ခင်ဗျာ
နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ VOE Internet ဆံမျက်နှာမှာရွေးကောက်ပွဲဆိုင်ရာလူမှုစစ်တမ်းကောက်ယူထားတဲ့ကန္ဓာဖွင့်ပေးပါတယ်။ရွေးကောက်ပွဲမဲပေးတဲ့အခါမှာလူကိုကြည့်ပြီးတော့မဲပေးမလားပါတီကိုကြည့်ပြီးမဲပေးမလားဆိုတဲ့စစ်တမ်းမှာလာရောက်ဆန္ဒမဲပေးနိုင်တယ်လို့ဘယ်အချက်မှလူကြိုက်များနေတယ်လဲဆိုတာကိုလည်းကိုယ်တိုင်ကြည့်ရှုလေ့လာလို့ရပါတယ်ရှင
်ရောရှိမြတ်မြတ်အခုဒီနိုဘာမှာကျင်းပမဲ့ထူထူရွေးကောက်ပွဲနဲ့ပတ်သက်လို့ရလာမဲ့ရလာပေါ်မှာလေးစားလက်ခံမယ်လို့တက်မတော်ကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောဆိုခဲ့မှုပါတယ်ဒါပေမဲ့လည်းတက်မတော်သားတွေဆန္ဒမဲ့ပေးမယ်ဆိုလို့ရှိရင်ကောက်ွယ်အမြင်ရှိသူတွေနောက်တက်မတော်နားလည်မှုရှိသူကိုအခြေခံထားပြီးတော့စဉ်းစားကြဖို့ဆိုပြီးတော့ဒီကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကကြားပြည်နယ်ခီးစဉ်တစ်ခုအတွင်းမှာပြောဆိုသွားပါတယ်အခုလိုပြောဆိုချက်ဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိလာနိုင်ပါလဲစစ်တပ်အနေနဲ့လက်ရှိရွေးကောက်ပွဲမှာမှန်မှန်ကန်ကန်ရပ်တည်ပြီးတော့ကြားနိုင်မယ်လို့ယူဆဖွယ်ရှိပါလားဒီကြောင့်ကိုလာမယ့်စနေညပိုင်းတည်းလေးလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကို VOA ကကျေးဇူးတင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပြစီရှင်အခုတဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးသွားပါမယ်မြန်မာနိုင်ငံဟာပြီးခဲ့တဲ့10နှစ်အတွင်းအပြင်းထန်ဆုံးဖြစ်ခဲ့တဲ့ရေကြီးမှုဒဏ်ကနေပြန်လည်နှလန်ထူဖို့ရုန်းကန်ကြိုးပမ်းနေပါတယ်အခုပြောစမှတ်ဖြစ်နေတာကတော့တစ်တောပြုံးတီးခဲ့မှုကြောင့်အခုလိုထိခိုက်ပျက်စီးမှုတွေပိုပြီးတော့ပြင်းထန်သွားရတယ်လို့ဆိုကြပါတယ်လူပေါင်းတသန်းကျော်ရေဘေးဒဏ်ခံခဲ့ရပြီးပြန်လည်ထူထောင်ရေးကုန်ကျမှုဟာအမေရိကန်ဒေါ်လာ125သန်းကျော်သွားနိုင်တယ်လို့ဆိုနေကြတာပါအခုလည်းတရုတ်ကိုတစ်ခိုးထုတ်မှုဆက်ပြီးတော့ဖြစ်နေတဲ့အတွက်တစ်တောဆုံးရှုံးမှုပိုများနေတယ်လို့ကုလသမဂ္ဂနဲ့သဘာဝပတ်ဝန်းကျင်အဖွဲ့တွေကဝေဖန်နေတဲ့အကြောင်း VOA သတင်းတောက်ရွန်ကော်ဘင်ရဲ့သတင်းပေးပို့ချက်ကိုကိုဝင်းမင်းကမြမတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတဦးကိုမေးမြန်းပြီးတော့စူးစီးတင်ပြပေးထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ဒီမုတ်တုံရေးကြီးမှုကြောင့်ဒီနေ့အတွင်းလူပေါင်း100ကျော်သေခဲ့ရပြီးနောက်ထပ်လူပေါင်း 1.6 တန်းလဲဒုက္ခတွေရောက်ခဲ့ကြပါတယ်။စပါးဆိုင်မြေအများစုပါတဲ့လေယာဉ်မြေဧကပေါင်းတသန်းနီးပါးနဲ့ငါးကန်တွေထရိဆန်မွေးမြေခြံတွေလဲပျက်စီးဆုံးရှုံးကုန်ပါတယ်။မုတ်တုံမိုးကြီးလေကြီးမှုတန်းနောက်ဆက်တွဲဖြစ်လာတဲ့ဒီအပူပိုင်းမုန်တိုင်းတွေကြောင့် နေအိမ်တွေလမ်းတွေနဲ့တံတားတွေလည်းရေထဲမြောပါပျက်စီးသွားခဲ့ရပါတယ်။ ADB အာရှဖွံ့ဖြိုးရေးဘဏ်ကမြန်မာနိုင်ငံဆိုင်ရာကျွမ်းကျင်သူပီတာဘရင်ဘယ်လီကအခုလိုဖြစ်ရတာမှာတစ်တောပြုံးတိမှုကအဓိကအကြောင်းရင်းတစ်ခုဖြစ်တယ်လို့သုံးသပ်ပြပါတယ
်။ You look at floods and clearly the deforestation is going to
ဒီကြီးတော်ကိုလေးလာလိုက်ရင်ရှင်းပါတယ်။တစ်တောပြုံးတိမှုကတောင်ကြီးတွေမှာဒါမှမဟုတ်တောင်ငယ်တွေပေါ်မှာဖြစ်နေပါတယ်။ဒီတတော်ပြုံးတိတဲ့နေရာတွေကြောင့်ရေကြီးမှုဒဏ်တွေပိုပြင်းထန်သွားတာပါဒါသိတာတဲ့သဘောရှိပါတယ
်နောက်ကုလသမဂ္ဂရဲ့ FAO လို့ခေါ်တဲ့ကမ္ဘာစားနပ်ရိက္ခာဖွဲ့ကြီးကမြန်မာနိုင်ငံအနေနဲ့2010ခုနှစ်ကနေစပြီးတစ်နှစ်ကိုတတော်ဧက3,300ကျော်ဆုံးရှုံးနေတာကြောင့်အခုလိုသဘာဝကပ်ဆိုးကြီးကိုကြုံရတာလို့ဝေဖန်ထားပါတယ် ICRC နိုင်ငံတကာချက်ချင်းဤဖွဲ့ကမြန်မာရေကြီးမှုကူညီရေးမန်နေဂျာ Richard Kasser Grande ကလည်းဒေသခံတွေအနေနဲ့တဖြည်းဖြည်းပြန်နလန်ထူလာနေချိန်မှာအဓိကပြောစရာဖြစ်လာတာကတော့တစ်တောပြုံးတိမှုရဲ့နောက်ဆက်တွဲဆိုးကျိုးတွေပဲဖြစ်တယ်လို့ထောက်ပြလိုက်ပါတယ
်
တောင်တွေပေါ်မှာတစ်တောတွေပြုံးတိမှုကြောင့်ရေကြီးတာတွေဖြစ်လာရတာပိုပြင်းထန်သွားရတာလို့အများကြီးဝိုင်းပြောနေကြပါတယ်တောင်ကျရေကြောင်းပေါ်ဗျာဒါကိုမှန်တယ်လို့အလိုလိုသိထားကြတယ်လေဒါပေမဲ့ကျွန်တော်ဝန်ခံရမှာကဒီအတွက်ခိုင်မာတဲ့အထောက်အထားမျိုးတော့မတွေ့ရသေးဘူးဗျာဒါပေမဲ့လည်းအခုလိုဖြစ်နိုင်တယ်လို့တော့ယူဆထားကြပါတယ
်။ဒါအပြင်လန်ဒန်ခြေစိုက်ပတ်ဝန်းကျင်စောင့်ရှောက်မှုစုံစမ်းရေးအေဂျင်စီ EIA ကလည်းမြန်မာနိုင်ငံမြောက်ပိုင်းကနေတရုတ်နိုင်ငံကိုတရားမဝင်တစ်ခုထုတ်နေတဲ့ပမာဏဟာတစ်နှစ်ကိုတစ်တန်ပေါင်း6သိန်းနီးပါးရှိနေတယ်လို့ထုတ်ပြန်ထားပါတယ်။တကယ်တော့ဒီပမာဏဟာပြီးခဲ့တဲ့ဆယ်နှစ်အတွင်းမှာအကြီးမားဆုံးဖြစ်တဲ့တရားဝင်တစ်ထုတ်မှုပိတ်ပင်တဲ့ကြားကအခုလိုဖြစ်နေတာလို့ EIA ကထုတ်ပြန်လိုက်ပါတယ်။အခုလိုအချိန်မှာမြန်မာနိုင်ငံက EcoDev လို့ခေါ်တဲ့တဘာဝပါဝင်ရင်ထင်းသိမှုဆိုင်ရာအဖွဲ့ကိုထူထောင်သူဦးဝင်းမျိုးသူက
ကျွန်တော်တို့မကြသေးခင်ကဗမာနိုင်ငံလုံးဆိုင်ရာဒီတတော်ချေနေနဲ့အဓိကတတော်ပြုံးတိရတဲ့အကြောင်းရင်းမျိုးလေ့လာတဲ့အခါမှာဒီတစ်ခိုးထိုးမှုကအဓိကအခဲရကြနေအောင်တွေ့ရပါဗျာတစ်ခိုးပြီးသွားတဲ့အချိန်မှာဂျန်နီရဲ့တော်တွေကိုနော်ဒေတာခံနေပဲဖြစ်ဖြစ်ဒေတာစီးပွားရေးသမားတွေပဲဖြစ်ဖြစ်နော်ဂျန်နယ်ဝါတွေထင်းနေမိတွေတွေဆက်ထုတ်ဆက်ပြီးတော့ဒါကိုပြောင်းရှင်းဆက်ကြေးလို့တော့မဟုတ်လေသူတို့ကအရွှေတူးဆိုတော့အဓိကတော့တခိုးတဲ့ကိစ္စကပဝင်းကျင်ပစ္စည်းပြုံးကြီးရေးမှာအဓိကခေယာကြနေပါလေ
။ဒါအပြင်မြန်မာနိုင်ငံကထုတ်လုပ်နေတဲ့တင်မျိုးစားတွေနဲ့ပတ်သက်လို့လည်းဦးဝင်းမျိုးသူကပဲ
တေယုတ်ပြည်ကိုသွားတဲ့တစ်တေကကျွန်တော်တို့တမလန်းနဲ့ကျွန်တော်တို့ပတောက်ကများတာဗောလေ။အဲ့တော့အဲ့တစ်တေကတေယုတ်ပြည်နယ်စပ်ဘက်မှာမရှိတော့ဘူး။မရှိတဲ့အခါကျတော့ကျွန်တော်သဂိုင်းနိုင်နေလို့နော်ရှမ်းပြည်အလဲပိုင်းတို့တိရောက်ဒီတစ်ကျူရဲ့လူတွေကဝင်ပြီးတော့အခုတ်ကြတယ်ယူကြတယ်စဉ်းစားစရာကအဲ့ဒီအမှားဒီအဂတိလိုက်စားမှုတွေပါလာတာပေါ့ဘာလို့လဲဆိုတော့ data ဆိုင်ရာအနာပိုင်းဖွဲ့စည်းတွေလက်နက်ကိုင်ဖွဲ့စည်းတွေတက်ဆိုင်တဲ့ဥပဒေကိုထိန်းချုပ်တဲ့လူတွေရဲ့ခွင့်ပြုချက်မပါပဲသွားလိုမှမရတာ哦
အခုလိုချိန်မှာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ပူးပေါင်းပြီးတစ်ခိုးထုတ်မှုကိုရှော့ချသွားဖို့မနေ့ကနေပြီးတော့မှဆွေးနွေးပွဲတစ်ခုလုပ်ခဲ့တဲ့ပေါ့ဦးဝင်းမြတ်သူက
ဆွေးနွေးပွဲတွေကတော့ဒီကပို့ပြီးတော့တက်တက်ကြွကြွနဲ့ဟိုအားထည့်ပြီးတော့လုပ်ဖို့လိုတယ်နိုင်ငံတကာကနော်တန်တမန်ရေးရာရတွန်းတိုက်တဲ့ခါမှာသူတို့အကာအကွယ်ရယုံတော့ဟန်ပြလုပ်နေတာမဟုတ်ပဲနဲ့တကယ်အောက်ခြေအဆင့်မှတင်ပူပေါင်းဆောင်ရွက်လို့ရနိုင်အောင်လုပ်ဖို့လိုတယ
်အခုလိုမြန်မာနိုင်ငံမှာတစ်တောပြုံးတိမှုကြောင့်ရာသီဥတုပြောင်းလဲမှုတွေတဘာဝဘေးဒဏ်တွေကိုခုခံဖို့အားနည်းနေတာကိုထောက်ပြနေချိန်မှာထိုင်းနိုင်ငံက FAO ကမ္ဘာစားနပ်ရိက္ခာအဖွဲ့အခါသိပ္ပံပညာရှင်ကတော့သူတေသနာလှူထားမှုတွေအရတစ်တော်ပြုံးတိမှုနဲ့ရေကြီးမှုဓာတ်ရိုက်သက်ဆိုင်နေတယ်ဆိုတာပေါ့တန်တရားရှိထားဆဲဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒီကမ္ဘာစားနပ်ရိက္ခာဖွဲ့ကြီးကပဲနိုင်ငံပိုင်တစ်တော်တွေဟာဆင်းရဲမှုတိုက်ဖြတ်ရေးအစာရေးစားဖူလုံရေးနဲ့အသက်မွေးဝမ်းကြောင်းမှုတွေအပြင်မရှိမဖြစ်ရေးကြီးတဲ့သက်ရှိမျိုးစုံဆက်လက်ရှင်သန်နိုင်ရေးအတွက်လည်းအဓိကအခန်းကဏ္ဍမှာရှိနေတယ်လို့ထောက်ပြနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ဘူယိုရီမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ25ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးနားဆင်ရမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ဒီအချိန်ပိုင်းတွေမှာတော့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့ကချင်လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွိုင်းဘူးနဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ရမယ်အမျိုးသမီးကန္တာနဲ့အတူသုတဆုံလင်းအမေရိကန်တခွေမှာတော့
ကျွန်တော်ရန်ကုန်မှာဒီ pre-college program ဆိုတဲ့အဲ့ဒီညမာပြည်ကကျွန်တော်တို့ကျောင်းသားတွေကိုအမေရိကန်ကတက္ကသိုလ်တွေမှာ scholarship ရဖို့ဒီကျောင်းတက်ဖို့အတွက်
နိုင်ငံရေးသိပ္ပံဘွဲ့ရကြောင်းသားကိုအာကာဟိန်းနဲ့မေးမြန်းချက်ကိုသုတဆုံလင်းမှာကြားကြရဖို့ရှိပြီးအစီအစဉ်နောက်ပိုင်းမှာတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်ရှင်နိုဝင်ဘာလ10ရက်နေ့ထွေထွေရွေးကောက်ပွဲမှာရှင်ပြိုင်မဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေဟာ2010ရွေးကောက်ပွဲထက်အရေးအတွက်တိုးလာပါတယ်ကချင်တိုင်းရင်းသူရှေ့နေဒေါ်ရဲဘူးကအင်ချန်ရန်မြို့နယ်မဲဆန္ဒနယ်ကစီလုံးညညရင်းနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကိုယ်စားလှယ်အဖြစ် 2010 မှာရွေးချယ်ခံခဲ့သလိုအခု 2015 ရွေးကောက်ပွဲမှာလည်းဝင်ရောက်ရှင်ပြိုင်မှုပြင်ဆင်နေပါပြီ။သူရှင်ပြိုင်မဲ့မဲဆန္ဒနယ်မှာရှင်ပြိုင်ဘက်ပါတီအရေးအတွက်တိုးလာတဲ့အတွက်ရင်ဆိုင်ရမယ့်အကဲဆတ်မှုတွေကဘာတွေပါလဲ။မဲဆန္ဒရှင်ပေါင်း 1,000 ကျော်ရှိတဲ့သူ့ရဲ့နေမြေမှာလွန်ခဲ့တဲ့9နှစ်တာကာလအတွင်းသူ့အနေနဲ့ဘာတွေဆောင်ရွက်ပေးနိုင်ခဲ့လဲ။အမေရိကန်ပြည်ထောင်စုကိုခေတ္တရောက်ရှိခဲ့မှာဒေါ်ရဲဘူးကိုတွေ့ဆုံမေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger ဒေါ်ရဲဘူးကစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီကချင်ပြည်နယ်ပါတီအင်ဂျန်ယာယူနီယန်ဤပြမ2010တုန်းကလည်းဝင်ရောက်ရွေးချယ်ခံရပြီးတော့ဒီတစ်ခေါက်တည်းဝင်ရောက်ရွေးချယ်ခံမယ်ဆိုတဲ့ခါကျတော့ NLD ပါတီလည်းဝင်ပြိုင်မယ်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီလည်းဝင်ပြိုင်မယ်နောက်ကချင်ပြည်နယ်တခြားပါတီလည်းဝင်ပြိုင်မယ်ဆိုတော့ဒီလိုမျိုးအနေအထားမှာ2010နဲ့တော့မတူတော့ဘူးပေါ့နော်ဒီတစ်ချိန်အကဲဆတ်မှုကိုဘယ်လိုရှုမြင်ပါလဲ
ဒီတစ်ချိန်ကကျမတို့ရှင်ပြိုင်မှုပုံများတယ်ပေါ့နော်အဲ့တော့ကျမတို့ပါတီအပါအဝင်ဆို6ပါတီရှိပါတယ်ရခိုင်2010မှာတော့နှစ်ပါတီပဲပြိုင်ချင်းဖြစ်ပါတယ်အဲ့တော့အခုလို့ကျမရဲ့ဒေသမှာပေါ့နော်အင်မတန်အရင်တော့လမ်းပန်းဆက်သွယ်ရေးခက်ခဲလို့ဘယ်သူမှမရောက်နိုင်ဘူးဝန်ထမ်းတွေတောင်မရောက်နိုင်ဘူးဘယ်ပါတီမှလည်းမလာနိုင်ဘူးပေါ့နော်အဲ့တော့ဒီ9နှစ်တာကာလမှာကျမလွတ်တော်မှာနေတဲ့အချိန်မှာကျမရဲ့ဒေသဖွံ့ဖြိုးရေးကိုကျမတော်တော်လေးလုပ်နိုင်ခဲ့ပါတယ်လမ်းပန်းဆက်သွယ်ရေးကောင်းလာအောင်လုပ်နိုင်ခဲ့ပါတယ်အခုဆိုနေချင်းပြန်သွားလို့ရပါပြီအကြောင်းတွေစောက်ထားပါပြီအဲ့တော့ဖွံ့ဖြိုးတိုးတက်လာတဲ့အတွက်အခုရွေးကောက်ပွဲမှာရှင်ပြိုင်တဲ့ပါတီတွေလည်းများလာတာအဲ့တော့ဒီကိစ္စမှာကျွန်မအင်မတန်ပဲအားရကြည်နေပါတယ်ဒီလိုမျိုးပါတီများများတက်လာတာဆိုလို့ရှိရင်ကျွန်တော်တို့လွန်ခဲ့တဲ့9နှစ်တာကာလကြိုးပမ်းဆောင်ရွက်မှုအောင်မြင်တယ်လို့ပဲသတ်မှတ်ပါတယ်နောက်မှအခုလိုပါတီများများကျွန်တော်တို့နဲ့ရှင်ပြိုင်တဲ့ပါတီများများကိုလည်းကျွန်မတကယ်ကိုကြိုဆိုပါတယ်အားလုံးကဆိုလို့ရှိရင်ကျွန်တော်တို့ပြည်နယ်အတွက်ကျမတို့ဒီမဲဆန္ဒနယ်အတွက်လူထုအတွက်အလုပ်လုပ်ဖို့အတွက်ဝင်ပြိုင်ကြတာဖြစ်တယ်လို့ကျမခံယူပါတယ်ဒါပေမဲ့ဒီကျမတို့နေရာမှာဒီလွတ်တော်တနေရာမှာဆိုလို့ရှိရင်တော့တူဦးပဲရွေးချယ်มาဖြစ်တဲ့အတွက်ဒီကိစ္စမှာတော့ဒါလူထုရဲ့အဆုံးအဖြတ်ကိုအားလုံးကခံယူရမှာဖြစ်ပါတယ်အဲ့တော့ကျမတို့ကလည်းဒီလိုပဲလူထုရဲ့အဆုံးအဖြတ်ကိုဆက်လက်ခံယူသွားဖို့ရှိပါတယ
်အင်ဂျင်နီယာမှာပေါ့နော်ဒီပြည်သူလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ကြောင့်ဒီ9နှစ်တာကာလအတွင်းမှာကိုမဲဆန္ဒနယ်အတွင်းကိုဘာလုပ်ပေးနိုင်ခဲ့ပါလဲရှင
်ဒီမှာမဲဆန္ဒနယ်ကနှစ်ပေါင်း50ကျော်60နီးပါးဟိုတိုက်ပွဲတွေနေပေါ့နော်ပြည်သူတွေကလည်းချိန်လုံးအထုတ်ထုတ်ထားမှပြေးလိုက်လွှားလိုက်နဲ့တောင်ယာသွားလိုက်အိမ်ပြန်လာလိုက်တောင်ယာစဘာတော်အိမ်ကိုဘယ်တော့မှမယူပါဘူးအဲ့လိုမျိုးနယ်မြေဒေသဖြစ်ပါတယ်ဒါပေမဲ့ကျမတို့လွတ်တော်ရောက်သွားမှဒီ9နှစ်တာကာလအတွင်းမှာတော့ကျမရဲ့ဒေသဆိုလို့ရှိရင်အင်မတန်ငြိမ်းချမ်းပါတယ်။ဒါဆိုလို့ရှိရင်ကျမတို့အောက်ခြေမှာငြိမ်းချမ်းရေးတည်ဆောက်နိုင်ခြင်းပဲဖြစ်ပါတယ်။တစ်ဖက်မှာ KIA area ရှိတယ်။ဒီဘက်မှာတပ်မတော်ရှိတယ်။အဲကျမတို့ပြည်သူရှိတယ်။နီးနီးလေးပါပဲ။ဒါပေမဲ့ကျမ area မှာတော့တိုက်ပွဲပြင်းပြင်းထန်ထန်တစ်ခါမှမဖြစ်ပါဘူး။တစ်ခါတလေနည်းနည်းပါပါအဲတွေ့မိထိမိတဲ့ဒါလည်းအင်မတန်မှအကျဉ်းရည်နေပါပါတယ်။အပေါ်မှာငင်းချမ်းရေးကိုဆောင်ရွက်နေတာနဲ့တင်မကပါဘူးကျမတို့အောက်ခြေတွေမှာမတည်ငြိမ်တဲ့ဒေသတွေမှာအောက်ခြေမှာငင်းချမ်းရေးရှိဖို့ အင်မတန်အရေးကြီးတဲ့အတွက်ကျမဒီ9နှစ်အတွင်းမှာကျမမဲဆန္ဒနဲ့မှငိမ့်ချမ်းရူတီဆောက်နိုင်တယ်ဒီလိုငိမ့်ချမ်းတဲ့အတွက်လည်းအဲကျမဘတ်ဂျက်တွေအဲတောင်းယူနိုင်တယ်အဲ့တော့ဘတ်ဂျက်တွေတောင်းတဲ့အခါမှာလည်းအရင်ကာလလိုပဲကျမတို့ဒေသမှာဆိုလို့ရှိရင်မငိမ့်ချမ်းတော့မလုပ်နိုင်ဘူးအဲ့တော့ဘယ်သူမှလည်းလာနိုင်မှာမဟုတ်ဘူးလို့မှအဲ့လိုပဲယူဆကြပါတယ်ဒါပေမဲ့အဲ့ဒီအယူအဆကိုကျမပြောင်းပြန်လာပြီးမှကျမအခုလမ်းနေလုပ်နိုင်တယ်အဲအရင်ကာလကကျောင်းနေမရှိခဲ့ဘူးကျောင်းဆိုဒီနေနေနေမြေတစ်ခုလုံးမှာပေါ့နော်နှစ်ကျောင်းမှရှိပါတယ်အဲတကျောင်းကကျတော့လည်းမြစ်ဆုံစီမံကိန်းကျောင်းအဲ့မူလာတန်းကျောင်းကမြစ်ကျင်းသားဘက်ကိုပြောင်းလိုက်တော့အဲအချမ်းရောင်မြို့ပေါ်မှာပဲအထက်တန်းကျောင်းတစ်ကျောင်းပဲရှိပါတယ်အဲကြောင့်ကြာနေနေရာကကလေးညာစာမတင်နိုင်ပါဘူးစာမတင်နိုင်တဲ့အခါကျတော့သူတို့အလုပ်ကဘာရှိလဲဆိုတနက်ကင်တဲ့အလုပ်ပဲရှိပါတယ်သူတို့မှအလုပ်ဘာမှမရှိပါဘူးတောင်ရားလည်းမိသားစုစားဖို့လောက်ပဲရောင်းမဲ့ဈေးလည်းမရှိဘူးပေါ့နော်အမျိုးအနေထားမှာအခုချိန်မှာဆိုလို့ရှိရင်ကျမငိမ့်ချမ်းတဲ့ဒေသဖြစ်လာတဲ့အတွက်အဲကျောင်းလဲ၃ကျောင်းမူလာတန်းကျောင်း၃ကျောင်းစောင့်နိုင်ခဲ့ပါပြီအဲ့တော့ဒီမူလာတန်းကျောင်း၃ကျောင်းမှာဒီနေ့ကစပြီးကျမတို့အစိုးရခန့်ဆရာမတွေမရောက်သေးပေမဲ့ကျမတို့ဆရာမအဲ၈ယောက်ခန့်ထားပြီးမှကျမတို့စာတွေစတင်နေတဲ့အတွက်ကလေးတွေအခုပညာရေးမှာတော်တော်လေးအဲစာတွေတက်လာတဲ့အနေအထားမျိုးရှိပါတယ်နောက်တစ်ခုကတော့ကျမတို့အဲဒေတာမှာပေါ့နော်တစ်ဖက်ဘက်မှာဆိုရင်ကျမတို့ကအဲ KIA ထိန်းချုပ် area ရှိတယ်ဒီဘက်မှာတော့အစိုးရထိန်းချုပ် area ရှိတယ်အဲ့တော့ကျမတို့မဲပေးတာအစိုးရထိန်းချုပ် area ဖြစ်ပါတယ်ဒါပေမဲ့ကျမလွတ်တော်ကိုယ်စားလှယ်ဖြစ်လာတာ ਨੇ ကျမတစ်ဖက်က KIA ထိန်းချုပ် area ကပြည်သူတွေအတွက်ပါကျမဆောင်ရွက်ပေးခဲ့ပါတယ်သူတို့အဲဆေးရုံတွေမှာဆေးဝါးတွေပံ့ပိုးပေးတယ်နောက်တစ်ခုကဒီဘက်မှာမီးလင်းလဲဆိုလို့ရှိရင်ဟိုဘက်မှာလည်းမီးလင်းဖို့လိုပါတယ်ဒါမှလည်းဒန်းတူညီများမှုရှိမှဖြစ်တဲ့အတွက်အစိုးရထိန်းချုပ် area ဘက်ကပြည်내ကဆိုလာမိပေးတယ်ဆိုရင် KIA ထိန်းချုပ် area ဘက်ကဆိုလာရဖို့အတွက်ကျမပြည်ထောင်စုမှာပေါ့နော်ဒီဝန်ကြီးဌာနတွေနဲ့ကျမတို့ကော်မတီနဲ့ဆွေးနွေးပြီးမှတောင်းတဲ့အခါမှာသူတို့ချပေးပါတယ်ချပေးတဲ့အခါမှာတစ်ဖက်မှာလည်းမီးလင်းတယ်ဒီဘက်မှာလည်းမီးလင်းတယ်ဆိုတော့ဒါဒန်းတူညီများမှုဖြစ်ပြီးမှနှစ်ဖက်စလုံးဟာပြည်ပြည်လဲလဲဆောင်ရွက်နေတဲ့အနေအထားမျိုးဖြစ်ပါတယ်အဲ့တော့ကျမတို့ဒေသမှာဒီလန်တဒါးတွေလုပ်နိုင်တယ်ចောင်းတွေစောက်နိုင်တယ်ပေါ့နော်တခြားစိတ်ပိုင်းဆိုင်ရာကျမတို့ဖွံ့ဖြိုးတိုးတက်မှုတွေလည်းအများကြီးဆောင်ရွက်နိုင်ပါတယ်အခုဆိုလို့ရှိရင်မြားစိမ်းရောင်စီမံကိန်းတွေရှိပါတယ်မကြခင်မှာတော့ဒီကဘာဘန်ကချင်းငွေနဲ့ကျမတို့ဒေသဖွံ့ဖြိုးရေးတွေလှုပ်သွားဖို့အတွက်ကျမတို့ကဒီပြည်နယ်မှာဆောင်ရွက်တဲ့အခါမှာကျတော့ဒုတိယရထားတဲ့အတွက်မကြခင်မှာတော့ဒါတွေလည်းဆောင်ရွက်သွားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ကိုစတဲ့လောင်းတူဦးအနေနဲ့ပေါ့နော်တော်တွဲဘူးရဲ့အာတာချက်တရားဘာတွေပါလဲအားနေချက်တရားဘာတွေပါလဲရှင
်ကျမကတော့အာတာချက်ကတော့ကျမရခင်ကရှေ့နေလုပ်ခဲ့ပါတယ်ရှေ့နေလုပ်ခဲ့တဲ့အခါကျတော့အခုကျမတို့လွတ်တော်ကိုယ်စားလှယ်လုပ်တယ်ဆိုတာလဲလူတွေအတွက်တင်ပြပေးရတာပေါ့နော်ဒါလွတ်တော်ထဲမှာဆိုလဲတရားရုံးမှာရှောက်လဲချက်ပေးသလိုပါပဲအဲ့လိုရှောက်လဲချက်ပေးရတယ်ဆိုတဲ့အခါကျရင်ကျမတို့ကကိစ္စရပ်တွေပြဿနာတွေကိုကင်တွယ်တဲ့အခါမှာကျမတို့ကအချင်းဖြစ်သွားတဲ့အတွက်ပြဿနာတစ်ခုတင်ပြလို့ရှင်ပေါ့နော်ဘယ်လိုမျိုးအောင်မြင်နိုင်မလဲဆိုတာကိုကျမတို့ကဂျိုပြီးမှကျမတို့မှာအလေးအကျင့်ရထားပြီးသားဖြစ်သွားတဲ့အတွက်လွတ်တော်မှာကျမတို့ကတိတ်ခက်ခဲမှုမရှိပါဘူးဒါကကျမရဲ့အတားချက်ဖြစ်ပါတယ်ကျမတို့ရဲ့အားနဲ့ချက်ကတော့ကျမတို့ကကိုယ်မဲဆန္ဒနဲ့ခဏခဏမသွားနိုင်ဘူးနောက်တစ်ခါကျမတို့ကဒီနိုင်ငံတကာကိုသွားတဲ့အခါမှာကျမတို့ဒီဘာသာစကားအခက်အခဲတွေရှိပါတယ်အင်တာနက်တွေသုံးတာတို့နိုင်ငံတကာနဲ့ဆက်ဆံတဲ့အခါဒီကျမတို့ IT နည်းပညာတွေမရှိဘူးပေါ့နော်နောက်တစ်ခါကျမတို့ဆီမှာမိသားစုကိစ္စတွေအကြောင်းဒီဘက်မှာစိတ်ပါသွားတဲ့အခါမှာကျမတို့အခက်အခဲတွေရှိတယ်လူဆိုတာလည်းကျမတို့အားသာချက်အားနည်းချက်အများရှိပါတယ်တချို့အားနည်းချက်တွေကျမတို့ကိုယ်တိုင်မသိပါဘူးလူထုသိနိုင်ပါတယ်ဒါကြောင့်ကျမတို့ပြန်လဲထောက်ပြပေးဖို့အတွက်လဲကျမလူထုကိုဒါတိုက်တွန်းပြောကြားလိုပါတယ်
ဟုတ်ကဲ့ကျွန်မနောက်ဆုံးမိကြီးနာကတော့မြန်မာနိုင်ငံမှာပေါ့နော်ဒီလွှတ်တော်မှာရောနိုင်ငံရေးကဏ္ဍတွေမှာရောအဆုံးဖြတ်ပြီးနိုင်တဲ့နေရာတွေမှာရောအမျိုးသမီးတွေပါဝင်မှုဟာနေပါနေတာတွေ့ရပါတယ်အဲ့တော့ကျန်တဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင်ကိုယ့်ရဲ့အတွေ့အကြုံကိုမူတည်ပြီးတော့ပေါ့နော
်ကျောရုံနိုင်ငံမှာဒီဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာအမျိုးသမီးပါဝင်မှုဟာအင်မတန်နေပါတယ်အထူးသဖြင့်နိုင်ငံရေးကိစ္စတွေရပ်တွေမှာအမျိုးသမီးတွေပါဝင်ဖို့အားနည်းပါတယ်နိုင်ငံကြီးကအမျိုးသားတွေပဲအလုပ်ပဲကျမတို့အမျိုးသမီးတွေတော့နေတူတူကသားသမီးတွေကိုကြည့်မယ်အိမ်မှာပဲနေပြီးစီမံခန့်ခွဲမှုလုပ်မယ်ဆိုရဲစိတ်တွေကိုကျမတို့ဖျောက်ဖျက်ပြီးမှကျမတို့အင်အားနဲ့တတ်နိုင်သလောက်ပေါ့နော်ကိုယ်အိမ်အလုပ်လည်းလုပ်မယ်ကျမတို့သားသမီးတွေလည်းကြည့်မယ်ကျမတို့နိုင်ငံကြီးမှာလည်းကိုယ်ပေးဆက်နိုင်တဲ့ခန္ဓာရအသီးသီးမှာပါဝင်သင့်တယ်လို့ကျမဒီလိုပဲယူဆပါတယ်။ဘာကြောင့်လဲဆိုလို့ရှင်ကျမတို့နိုင်ငံမှာအမျိုးသမီးဒုဝါဆိုလို့ရှင် နိုင်ငံရဲ့လူဦးရေထွက်ဝက်ကျော်ပါတယ်မျိုးသမီးတွေ啊ဆိုလို့ရှိရင်နေအိမ်မှာအများအားဖြင့်စီမံခန့်ခွဲမှုကိုလုပ်နေတဲ့ဒီအသေးဆုံးအိမ်ရဲ့စီမံခန့်ခွဲမှုကအောင်မြင်စွာလုပ်နိုင်တဲ့လူတွေ啊ဆိုလို့ရှိရင်အကြီးဆုံးအလုပ်ကိုလုပ်တဲ့အခါမှာအောင်မြင်တယ်ဆိုတဲ့ဆိုရိုးစကားအတိုင်းကျမတို့အမျိုးသမီးတွေ啊ဆိုလို့ရှိရင်အိမ်မှုကိစ္စရက်တွေနောက်မှရာကြီးရွာကြီးကိစ္စရက်တွေအရာရာတိုင်းမှာကျမတို့ပါဝင်တဲ့အတွက်ဒီနိုင်ငံရေးလောကမှာဝင်ပါတယ်ဆိုလို့ရှိရင်လည်းအောင်မြင်မှုအဲ့တော့တေချာပေါက်ရမှာဖြစ်ပါတယ်နောက်တစ်ခုကတော့ကျမတို့ကနေအိမ်မှာပဲနေမှာကျမတို့အလဟတအချိန်မကုန်မနဲ့ကျမတို့လေ့လာဖို့လိုပါတယ်အဆဆအရာရာဖွံ့ဖြိုးတိုးတက်လာဖို့အတွက်ကိုကိုကိုလည်းအားပေးရမယ်လက်တွေ့ဆောင်ရွက်မှုနဲ့အတူကျမတို့စာတွေ့ပါကျမတို့ပါပြီးလေ့လာမှုအများကြီးနဲ့စူးစမ်းသွားမယ်ဆိုရင်မဖြစ်နိုင်တာမရှိပါဘူးလို့ကျမနဲ့တိုက်တွန်းပြောကြားလိုပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာဘူးကိုလိုစိတ်ရှိရှိနဲ့လာပြီးရှင်းပြတဲ့အတွက်
တော်လလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကနေအခုတုဒ္ဒဆောင်လဲအမေရိကန်တခွင်ကိုနားဆင်ရပါမယ်။ကိုယုံကြည်နှစ်သက်ရာဘာသာရပ်ဖြစ်တဲ့နိုင်ငံရေးသိပ္ပံဘာသာနဲ့ဘွဲ့ယူနိုင်ခဲ့တဲ့ကိုအာကာဟင်းအကြောင်းဒီတစ်ပတ်နားဆင်ရဖို့ရှိပါတယ်။နိုင်ငံရေးကိုစိတ်ပါဝင်စားတဲ့အတွက်ဥပဒေပညာရပ်ကိုလည်းဆက်လက်သင်ကြားသွားမယ်လို့သူကပြောပါတယ်။ကိုအောင်အောင်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကိုအာကာဟိအနေနဲ့ကပေါ့နော်ဟိုအမေရိကကိုဘယ်လိုစပြီးတော့ရောက်လာလဲဆိုတော့ရောနင်းနင်းလောက်ရှင်းပြပေးပါဦ
းကျွန်တော်ဒီဆယ်တန်းပြီးတဲ့ခါကျတော့နော်ကျွန်တော်ဆယ်တန်းပြီးတော့ဒီစတေးချောင်းကိုတည့်ရက်ဟိုသွားတက်လိုက်ကြတယ်အဲသွားတက်ပြီးတော့ကျွန်တော်စိတ်ဝင်စားလို့ဆိုတော့ကျွန်တော်ဆက်မတက်ဖြစ်ကြတော့ဘူးအဲကျွန်တော်ဆက်မတက်ဖြစ်တဲ့နဲ့ဒီကျွန်တော်အရင်ကလည်းငငယ်တော့အကျဉ်းစားတွေဖတ်တော့ဒီ social science ပေါ့လူမှုရေးသိပ္ပံဘာသာရပ်တွေနဲ့ပတ်သက်ပြီးတော့စိတ်ဝင်စားရတယ်နိအဲ့တော့ဆက်မသားတဲ့အခါကျတော့ကျွန်တော်ဒီ American တက္ကသိုလ်တက်မယ်ဆိုပြီးတော့ကျွန်တော်စိတ်ဆုံးဖြတ်လိုက်တယ်စိတ်ဆုံးဖြတ်လိုက်ပြီးတော့ဒီတင်းတန်းတွေလိုက်တက်တယ်တင်းတန်းတွေလိုက်တက်ပြီးတော့ကျွန်တော်ဒီကိုကြောင်းရှောက်ပြီးတော့ဒီမှာဟိုစာနိုင်ငံရေးသိပ္ပံနဲ့ဒီအပြည်ပြည်ဆိုင်ရာလေ့လာရေးအားအရနဲ့ကျွန်တော်ဟိုတင်ယူပြီးတော့ဟိုစာဒီ undergraduate ပြီးခဲ့တယ်ပေါ့နော
်ကိုဘာပို့ပြီးတော့လေ့လာခြင်းလဲဆိုတော့သိပြီးတဲ့အခါမှာရောဒီចောင်းနေရဖို့အတွက်ဒီမှာចောင်းတက်နိုင်ဖို့အတွက်ဘယ်လိုမျိုးလုပ်ခဲ့ရလဲဆိုတဲ့အကြောင်းနည်းနည်းလောက်ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်ဒီဆယ်ရန်ပြီးတဲ့အခါကျတော့ကျွန်တော်အဲ့ဒီစေချောင်းကနေထွက်လိုက်ပြီးတော့ဒီကျွန်တော်ရန်ကုန်မှာဒီ pre-college program ဆိုတဲ့အဲ့ဒီဒီမြန်မာပြည်ကကျွန်တော်တို့ចောင်းသားတွေကို American ကတက္ကသိုလ်မှာ scholarship ရဖို့ဒီចောင်းတက်ဖို့အတွက်ကူညီပေးနေတဲ့အဲ့လို NGO ဖွဲ့စည်းလို့မျိုးចောင်းတစ်ចောင်းရှိရခင်ဗျာအဲ့ဒီကြောင်းကအဲ့ဒီကြောင်းကိုကျွန်တော်ရောက်သွားတယ်ပေါ့နော်ရောက်သားပြီးတော့ကျွန်တော်အဲ့မှာ15လဒီသင်တို့ဒီမှာတင်နေတင်နေအောင်တက်ခဲ့တယ်အဲ့တက်ခဲ့ပြီးတော့အဲ့ကြောင်းကဒီကျွန်တော်ဆီယာမာကြီးတော့ American ဟိုပါပေါ့ဟိုဒီ retire professor လင်မယားလျာပါဆီယာမာကြီး Dorothy နဲ့ဆီယာကြီး James အဲ့သူတို့ကနေပြီးတော့ကျွန်တော်တို့အဲ့ဒီကြောင်းသားတွေကိုကူညီတယ်ကူညီပြီးတော့သူတို့ကနေပြီးတော့ကျွန်တော်တို့ guidance ပေးတာပါနော်အဲ့လို guidance ပေးပြီးတော့ကျွန်တော်ចောင်းလေးရှော့ဖြစ်လိုက်တာပါအဲ့မှာ5လတင်တဲ့အကြောင်းရှော့ပြီးတော့ကျွန်တော်ဒီရောက်လာတာပ
ါဆိုတော့အခုက6နှစ်ចောင်းပြီးသွားပြီចောင်းပြီးသွားတယ်ဆိုတော့အခါကျတော့ကိုဒီ6နှစ်လုံးပညာသင်ကြားပေးခဲ့ရတာ ਨੇ ပတ်သက်ပြီးတော့ဟိုကိုကျင့်တဲ့ရဲ့လားကိုတကယ်ចိုက်နှစ်တဲ့ဟိုဘာသာလို့ဟိုထင်လား
ဒီကျင့်တဲ့မကျင့်တဲ့ဆိုတော့ဟိုစာသင်ယူရတာတွေကတော့အများကြီးပေါ့နော်အဲ့လိုပဲပြောမှာကျွန်တော်ဟိုစာဒီကျွန်တော်ဆက်စားကြည့်တော့ဒီရောက်လာတော့ဒီမှာဒီ economics ပေါ့နော် economics ဒီဘောဂပိတာယူမယ်ဆိုပြီးတော့လည်းဆုံးဖြတ်ပြီးလာတာပါအဲ economics ကြီးကနေပြီးတော့ကျွန်တော် political science ဟိုကျူပြတာပါနော်အဲ့တော့အဒီလိုမျိုး၄နှစ်လောက်မှာတော့ဒီကျွန်တော်အကြောင်းမှာလည်းခုနဒီ professor တော့ကောင်း professor ရန်ကောင်းတဲ့ professor လေးရှိတယ်ပြီးတော့အကြောင်းကလည်းဥမာကျွန်တော်ဒီလိုမျိုးဟိုကျွန်တော်လုပ်ချင်တဲ့ research တွေပါတော့ funding တွေပါပေးတဲ့အဲ့လိုမျိုး opportunity တွေလည်းအများကြီးရှိတဲ့အတွက်ကျွန်တော်ကျေနပ်တယ်ပေါ့နော်ဟုတ်ကဲ့
အခုဒီနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ပေါ့နော်ဟိုကြောင်းပြီးသွားပြီဆိုတော့ဘာဆက်လုပ်မယ်လို့ယူရည်မှန်းထားလဲ
အဲကျွန်တော်ဒီနိုင်ငံရေးသိပ္ပံနဲ့ပြည်ပြီးတော့ကျွန်တော်ကဒီမှာဆိုဖြစ်နိုင်တော့ကျွန်တော်ဒီမှာဥပဒေပညာရပ်ကိုဆက်ပြီးတော့ဒီမှာတော့ law school ပေါ့နော်တော့နေစတဲ့မှာပေါ့အဲဥပဒေပညာရပ်ကိုတက်ဖို့တော့ကျွန်တော်ဟိုစူးစမ်းပြီးရည်မှန်းထားတာပေါ့နော်အဲဒီမှာဥပဒေတင်ပြီးတဲ့ခါကျရင်တော့ကျွန်တော်တော့တစ်ချိန်ချိန်တော့ဒီခွန်လန်းနေရှိလာမယ်ဆိုရင်တော့ကျွန်တော်တော့မြန်မာပြည်ကိုပြန်ဖို့တော့အများနဲ့ဟိုချိန်နေတာပေါ့
ဆိုတော့ဒီနိုင်ငံရေးသိပ္ပံဘာသာရပ်ပြီးတဲ့ခါကျတော့ဥပဒေကိုဆက်တင်မယ်ဆိုတော့ဘာကြောင့်ဒီဥပဒေကိုဆက်ပြီးတော့တင်မယ်လို့ဟိုဟိုဟိုစိတ်ကူးထဲမှာဟိုစဉ်းစားခဲ့တာလဲခင်ဗျ။အ
ဲတင်းချက်ကတော့ဒီကျွန်တော်ဒီဥမာဒီဥပဒေနဲ့ဥမာကျွန်တော်လုပ်ခဲ့တဲ့ဒီနောက်ဆုံးနှစ်မှာကျွန်တော်လုပ်ခဲ့တဲ့ဒီ thesis ဘာနော်ဒီ thesis မှာကျွန်တော်ကဒီလက်ရှိမြန်မာပြည်မှာပြောင်းလဲနေတဲ့ပြည်ပြန်ပြောင်းလဲပြီးတော့ဒီမိုကရက်တိုက်ဇေးရှင်းဒီစစ်တပ်ကနေပြီးတော့ဆက်လုပ်ခဲ့တဲ့ဒီဒီမိုကရက်တိုက်ဇေးရှင်းဟို process ကိုကျွန်တော်လေ့လာရတဲ့နေရာမှာကျွန်တော်ဘယ်ဟာတွေကိုလေ့လာတင်လဲဆိုတော့ဒီလက်ရှိ2008ဒီဘယ်လိုမှချင်းကဥပဒေဒီကဒီစစ်တပ်ကိုဘယ်လိုမျိုးအကာအကွယ်ပေးတာလဲဒီအကာအကွယ်တွေကနေတင်ပြီးတော့စစ်တပ်ကဒီလိုမျိုးပြောင်းလဲနေလုပ်နိုင်တယ်ဆိုပြီးတော့ကျွန်တော်ဒီလေ့လာသုတေသနလုပ်ပြီးကျွန်တော်လေ့လာတင်ပြထားတာရှိပါတယ်အဲ့ဒီကျွန်တော်ဒီလိုမျိုးဒီဥပဒေပေါ့နော်ဒီ constitution တို့ဒီတရားဥပဒေစိုးမိုးရေးတို့ကဒီတိုင်းပြည်အတွက်ဘယ်လောက်ရေးပါလဲဆိုတာကျွန်တော်ဒီနှစ်မှာသင်ရင်းနဲ့ဟာဒါတွေ့ရှိခဲ့တာပေါ့နော်အဲ့ဒီကနေတစ်ဆင့်ဟိုမြန်မာပြည်မှာအကဲအများဘလိုပဲဥမာဒီမိုကရေစီပြောင်းလဲရေးကိုပဲဖြစ်စေဥမာတိုင်းပြည်တိုးတက်ဖို့ပဲဖြစ်စေဒီဥပဒေတရားဥပဒေစိုးမိုးရေးကအများကြီးပါတယ်ပြီးတော့နောက်တစ်ချက်ကလည်းမြန်မာပြည်မှာနှစ်ပေါင်းဟို60လောက်ပေါ့နော်ဒီကျွန်တော်တို့စစ်ဆေးရလက်ထက်မှာဟိုဒီဥပဒေဟိုလေ့လာမှုကောဥပဒေကိုလိုက်နာမှုကောဥပဒေပြဋ္ဌာန်းမှုကအားလုံးအသက်သက်ကအားနည်းနေရတွေ့ရပါတော့အဲ့တော့ကျွန်တော်ကတော့ဒီမှာတော့ကျွန်တော်တို့ဟိုကျွန်တော်လုံနိုင်မဲ့ခွင့်လန်းလေးတွေရှိနိုင်တဲ့မြန်မာပြည်ပြန်ရင်အဲ့လိုမျိုးတွေ့တော့ပြီးတော့ကျွန်တော်ဆက်လေ့လာမယ်ဆိုပြီးတော့ဆုံးဖြတ်ချက်ထားတာပါ
ကိုအကဟိငါဒီဥပဒေနဲ့ပတ်သက်ပြီးတော့ဆက်လေ့လာဖို့အကြောင်းအရာရှိတယ်ဆိုတော့ပေါ့လေကျွန်တော်ဟိုဒါလက်စနဲ့ဟိုတဆက်တဲ့ကျွန်တော်မေးချင်တာကဟိုကိုအကဟိငါဒီအမေရိကမှာရောက်နေတာဆိုတဲ့အခါကျတော့ဒီဟိုအမေရိကမှာကြိုတင်မဲပေးဖို့အတွက်ကောဟိုတစုံတရာလှုပ်ဆောင်ထားတာမျိုးရှိပါလားခင်ဗျ။အ
ော်ရှိပါတယ်ခင်ဗျ။ဟုတ်ကဲ့ကျွန်တော်ဒီဟိုအတူဒီတိပရောက်မဲဆန္ဒရှင်များဟိုမဲပေးဖို့ကြိုတင်မဲပေးဖို့ဆိုပြီးတော့ခွင့်ပေါင်းလာဆိုရယ်ပုံစံ55ကိုကျွန်တော်ငင်းခဲ့တဲ့အဲတလနလလောက်ကဒီတန်ရုံးကိုလည်းစာပို့ပြီးအီးမေးလ်နေတစ်ဆင့်ပေါ့နော်အီးမေးလ်နေတစ်ဆင့်ပို့ထားပါတယ်ခင်ဗျာ
အော်ဆိုတော့ပို့ထားတော့အခုကဟိုဟိုမြန်မာတန်ရုံးကတော့အခုကြေညာချက်တွေထုတ်ထားတယ်လေဒီမကြာခင်နောက်ဒီအော်တိုဘာလလယ်မှာကြိုတင်မဲပေးနိုင်မယ်ဆိုပြီးတော့ဟိုကြေညာချက်ထုတ်ထားပါတယ်ဆိုတဲ့အခါကျတော့အဲ့ဟိုကိုကြိုတင်မဲပေးဖို့အတွက်ဟိုအဲ့ဒီမှာသွားပြီးတော့မဲပေးဖို့အစီအစဉ်ရှိပါလား
အော်ရှိပါတယ်ခင်ဗျကျွန်တော်လောလောဆယ်ကလည်းဒီဝါရှင်တန်လီဒ်ဝိုင်းမှာနေနေဆိုတော့သွားပေးပြီးဆိုရှိပါတယ်ခင်ဗျဟုတ်ကဲ့
ဆိုတော့ဟိုဒီလိုမဲပေးဖို့ ਨੇ ပတ်သက်ပြီးတော့ဟောဟိုကိုကဒီပုံစံ15ကိုတင်ပြီးတဲ့အခါမှာဒီတန်ယုံဘက်ကရောပြန်ပြီးတော့ကိုကိုဒီနေ့ဒီရက်မှာလာပြီးတော့မဲပေးနိုင်ပါတယ်လို့ဟိုတီးကြအကြောင်းကြားတာမျိုးရှိပါလားခင်ဗျ။
တော့တန်ယုံဘက်ကတော့ကျွန်တော်တို့ဟိုတီးကြအကြောင်းကြားတာတော့မရှိခင်ဗျ။ဒါပေမဲ့သူတို့ဒီပုံစံ15ကိုတော့ကျွန်တော်လိပ်စာနဲ့ကိုတော့ဒီစာတဲ့ကနေပို့လာတာတော့တော်တော်တက်တက်ပို့လာတာတော့ရှိပါတယ်ခင်ဗျ။ဟိုဒီလိုမျိုးကျွန်တော်ပုံစံ15တင်ပြီးတော့ဟိုနောက်တတိကြပါဆက်လောက်ရမယ်ဒါမှမဟုတ်ရင်ဟိုမဲပေးကံတွေရှိမရှိဆိုတော့ပတ်သက်ပြီးတော့ဟိုအကြောင်းပြန်လာတယ်ဟောမရှိဘူးဆရာ
ဆိုတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့တန်ရုံးကိုတစုံတရာဆက်သွဲပြီးတော့မေးမြန်းတာမျိုးရောရှိပါလား
ဟောရှိတယ်ကျွန်တော်ဟိုစာဖုန်းတော့တစ်ခေါက်ဟိုစာဆက်ဖြစ်တာပေါ့နော်ဖုန်းဆက်တော့ကျွန်တော်နာမည်နဲ့ကျွန်တော်မှတ်ပုံတင်လို့ပါလို့ပြောလိုက်တော့သူတို့ကတော့ဟိုမဲပေးပိုင်မရှိပါတယ်ဆိုပြီးတော့အကြောင်းပြန်လာတယ်
ကောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလေးအမေရိကန်တခွင်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုနောက်ဆုံးနားဆင်ရမယ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရရှင
်ရေဒီယိုမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ယူဝက်စာစီတုံ့ညင်ထုတ်လွှင့်ပေးသွားမှာပါညနေ6နာရီခွဲကနေ9နာရီအစီအစဉ်အစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြာအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့ဒီနေ့ကိုတနာရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြာအစီအစဉ်တွေကိုတော့ Asia Set 7ဂျူလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
ဖူရီတော်တာရှင်တွေအတွက်လာမယ့်2015ရွေးကောက်ပွဲဆိုင်ရာသတင်းချက်လက်တွေနဲ့နိုင်စဉ်ပြောင်းလဲဖြစ်ပျက်နေတာတွေကိုအချိန်မီတင်ဆက်ပေးဖို့အတွက်အချိန်တိုးမြှင့်ထားတာကို ထုတ်လွှင့်ပေးသွားတာဖြစ်ပါတယ်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကိုဒေါက်ခင်မြို့သက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်ဒီတစ်ပတ်တော့ဝင်းချင်အတွက်အန္တရာယ်ပေးတဲ့အသံ noise pollution လို့ခေါ်တဲ့အသံညဉ့်ဉန်းမှုအကြောင်းကိုပြောပြပေးပါစီလေထဲမှာမျက်စိနဲ့မြင်ရတဲ့မိခိုးတွေအမှုံအမွှားတွေရှိရင်ဒီလေထုညဉ့်ဉန်းမှုရှိနေတယ်ဆိုတော့ကိုထင်းထင်းရှားရှားသိနိုင်ကြပါမယ်လေထဲကနေတဆင့်လာတဲ့အသံနဲ့အနံ့တို့ရဲ့အန္တရာယ်တွေကိုတော့သတိမူမိသူရှားတယ်လို့တဘာဝဝင်းချင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ်
အသံညဉ့်ဉန်းမှုကလေထုညဉ့်ဉန်းမှုတွေမှာပါနေတယ်ဒါပေမဲ့လူတွေကမသိတော့ခါကျတော့တဘောမပေါက်ဘူးဖြစ်နေတာပေါ့နော်အဲ့ဒါတွေကအများကြီးထိခိုက်သွားနိုင်ပါတယ်အသံကလေထုထဲမှာဖြစ်နေပါတယ်ဆိုတော့လူကနားအကြားရတယ်ကြားရတဲ့ခါမှာနှောက်ရှက်ဖြစ်တယ်ထို့အတူအသံနေရဲ့နှိုင်းနေရဲ့တုံ့ဟမှုတွေများလာတဲ့ခါမှာလည်းစိတ်ဓာတ်တန်းဆိုင်ရာနောက်ပြီးတော့ခန္ဓာကိုယ်ရဲ့လူရဲ့ကျန်းမာရေးကိုလည်းထိခိုက်တယ်နောက်ပြီးတော့ခါဥမာစတရိတ်ဆန်နေဆိုတော့တရိတ်ဆန်နေဆိုလို့ရှိရင်လည်းအသံကိုမှီပြုတ်ပြီးတော့သူတို့မှာစားတောင့်နေထိုင်ရတယ်နောက်ပြီးတော့အဖို့ရှားရတယ်သူတို့ရဲ့စကြက်တွေလည်းပြောင်းသွားမယ်လူတွေကလည်းတစ်ခါတရိတ်ဆန်ပုံမှာပြန်ပြီးတော့မှီနေပါတယ်နောက်ပြီးတော့လူတွေမှာဆိုလို့ရှိရင်လည်းအကြအာယုံကထိကြိုက်သွားလို့ရှိရင်နားတွေပါလေပင်းသွားပြီဆိုလို့ရှိရင်တက်တလုံးဖြစ်သွားတဲ့ကိစ္စတွေပေါ့နော
်ဒီအသံနဲ့ပတ်သက်ပြီးတော့သဘာဝဝန်းကျင်ကိုဘာတွေကအဓိကထိကြိုက်စေလဲအချက်ကလေးတွေချပြီးပြောပြပေးပါ
အဓိကမော်တော်ကားတန်တွေပေါ့နော်မတော်ကားဟောင်းကအတန်နေဖြစ်တယ်။နောက်လေးချောင်းကလေးညံတို့ဘာလို့အတန်နေ။နောက်တစ်ချက်ကတော့အကြီးစားစက်ပုတ်ပစ္စည်းများပေါ့နော်။အစာဦးဆောက်တာ၊တရားဆောက်တာ၊လမ်းပြင်တာအဲ့ဟာတွေနောက်ပြီးတော့ဓာတ်အားနဲ့သုံးတဲ့ပစ္စည်းတွေပေါ့နော
်။အတန်ချက်စက်တွေပေါ့နော်
။ဟုတ်ကဲ့ရှင်။ပစ္စည်းတွေကလေအဲ့ရအတန်နေ။အဲ့အတန်နေကတဘာဝပတ်ဝန်းကျင်ကိုထိခိုက်နေပါတယ်။ဒီဂျန်နရေတာတွေဘာတွေဆိုတာကဖွံ့ဖြိုးတော့တိုင်းနိုင်ငံများမှာဆိုလို့ရှိရင်ဒါဟာလူကြီးအိမ်လေးနဲ့တလောက်အကက်ကြီးသမဖြစ်ဘူးအခုကနေတိုင်းနှက်ပတ်နေတော့အဲ့ရအတန်တွေကတုံခါမှုတွေကတလန်းကိုအိမ်ရှိတစ်ခေတ်ကနည်းနည်းပေါင်းလိုက်လို့ရှိရင်အများကြီးဖြစ်လာနိုင်တယ
်ဆိုတော့မြန်မာနိုင်ငံမှာဒီအတန်နဲ့ပတ်သက်ပြီးတော့ပေါ့နော်ထိခိုက်နိုင်တယ်ဆိုတာကိုမှတ်တမ်းမှတ်ရနဲ့ဘယ်လိုသတ်မှတ်ထားတာလဲနေတွေ့မိပါလား
ကျမတည်တလို့တော့အတန်နဲ့ပတ်သက်ပြီးတော့ထိခိုက်တယ်ဆိုတာကိုလောက်ဖို့အစီအစဉ်ရှိကောင်းတော့ရှိမယ်ဒါပေမဲ့အခုအချိန်ထိတော့မှတ်တမ်းနေတဲ့အထိမရှိသေးဘူးလို့ထင်ပါတယ
်ဒီအတန်မှာဟိုနှုံးနေရှိတယ်ပေါ့နော်အတန်ရဲ့ရိုက်ခတ်မှုနှုံးနေရှိတယ်ဒီနှုံးနေဟာဘလောက်တန်အထိဆိုလို့ရှင်လူတွေကိုအနှောက်အယှက်ဖြစ်စေတယ်လို့သတ်မှတ်ပါလား
ဟုတ်ကဲ့အခုဟိုအတန်ကိုတိုင်းတာက decibel ဆိုတဲ့စနစ်နဲ့တိုင်းတယ်ပါတယ်တုံးရ decibel ဆိုတာ dBA လို့ခေါ်ပါတယ်ဘာမှမရှိဘူးပေါ့နော်တကယ်လို့ပင်အားလေးကြားလိုက်မယ်ဆိုရင်10 dBc dBA ဖြစ်သွားမယ်။ဥပမာစကားလေးပြောတာဆို60 dBA လောက်ရှိတယ်။အဲ့တော့85လောက်ရသွားပြီဆိုရင်ဒါလူကိုထိခိုက်တယ်။ဒီဇယ်ထရက်ကတစ်ခေါက်ဖြတ်သွားမယ်ဆိုတော့ဒါ85လောက်ရှိသွားပြီ။အဲ့85ထက်ကျော်သွားလို့ရှိရင်လူတွေကကြားရှည်ပေါ့နော်။လှုပ်လို့ရှိရင်ထိခိုက်သွားမယ်။ဒါကကြားရှည်အတွက်နောက်တစ်ခုကပါလဲဆိုခဏလေးနဲ့အတန်အမြင့်ကြီးဖြစ်သွားတာ။ဥပမာဆိုဗျောက်အိုးတန်တစ်ခုကဆိုလို့ရှိရင်140လောက်145လောက်ရှိတယ်။ဥပမာဒေမြန်ကြီးရဲ့ jet engine ကဒီမြာအပေါ်တက်တော့မှဆိုရင်သူ့ရဲ့အတန်ထုတ်တဲ့အတန်140ရှိတယ်။135လောက်ဆိုရင်ကိုယ်လူရဲ့နားနာလာပြီးတော့ထိခိုက်လာပြီ။အဲ့ထက်ကျော်သွားလို့ရှိရင်သူကဒီ140လောက်ကျော်သွားလူရဲ့နားလုံးဝကိုပြန်ပြင်လို့မရတော့ပါဘူး
။ဆရာနားဗာပျက်စီးနိုင်တဲ့အထိအတန်ဒုက္ခပေးနိုင်တယ်ပေါ့နော်
။ဟုတ်ကဲ့ရှင်။နောက်ပြီးတော့အခုဟိုဆောက်လို့ရသမားတွေဆိုကြည့်ပါသူတို့မှာဆောက်လို့ရတဲ့သုံးတဲ့ပစ္စည်းတွေပေါ့နော်။ဥပမာဆိုရင်မြေကြီးကိုကွန်ကရစ်ဒီမြေကြီးကိုပြုတ်ဖြတ်ဖို့တော့တုံးတဲ့ကိရိယာကြီးရအမတန်ကျဲလောင်ပါတယ်သူတို့ရဲ့နှအုံတွေကပြတ်သွားနိုင်တယ်အိမ်ကမှရှိတဲ့လူတွေပါအချင်းတူတူလေးမှပဲအတန်အစူးကြီးကြတဲ့ခါမှနားမှရှိတဲ့အာယုံတွေကပြတ်သွားနိုင်ပါတယ
်အတန်ကြောင့်ပေါ့နော်ဖြစ်နိုင်တဲ့ဒီကျန်းမာရေးထိခိုက်မှုနည်းနည်းပြောပြပေးပါလား
အော်အများကြီးပဲရှင်ပထမဆုံးကတော့အတန်အများလာတဲ့ခါမှဒုက္ခနာကမှဖိအားများလာပြီးတော့သွေးဖိအားတွေတက်လာတယ်မဟုတ်လို့လဲဆိုတော့အတန်အခြေကြီးတစ်ခုကိုလူကဘုန်းဟုဆိုကြားလိုက်မယ်ဆိုရင်ခန္ဓာကိုယ်က adrenaline ဆိုတဲ့ဓာတ်တစ်ခုထုတ်တယ်အဲ့ဓာတ်ကပါလဲဆိုရင်လူကိုလှုပ်ရှားမှုတစ်ခုလုပ်ဖို့အတွက်စဉ်နစ်ပြင်ပေးတာပေါ့နော်သွေးဖိအားတိုးလာမယ်အသက်ရှူတာတွေကညင်လာမယ်ဥတွေပါတွေကလည်းလှုပ်ရှားမှုနည်းသွားမယ်သွေးကြောတွေကလည်းကျဉ်လာမယ်နောက်ပြီးတော့ကြွက်သားတွေကလည်းတောင့်လာမယ်ဒါဟာခန္ဓာကိုယ်ကိုပြင်ဆင်ပေးတာပေါ့နော်လှုပ်ရှားနိုင်မှုဒါအနေရပဲဆိုပြီးပြေးနိုင်မှုတစ်ခုခုလုပ်နိုင်မှုပြေးလဲဒါတွေအမြင်ဖြစ်နေမယ်ဆိုရင်ဒီဟာတွေကနှလုံးရောဂါတွေဖြစ်နိုင်တယ်တချို့ဆိုရင်ကိုယ်လေးချင်းကြီးတဲ့ကလေးတွေလည်းမွေးတယ်လို့အထောက်အထားတွေလည်းရှိတယ်။တချို့ဆိုလို့ရှိရင်အစာအိမ်ယောဂါတွေဖြစ်တယ်၊ဦးနဲ့ပတ်သက်တဲ့ယောဂါဖြစ်တယ်၊ကောင်းကြိုက်တယ်ပေါ့နော်။ အတန်နေဖြစ်နေတာလည်းအစိုးရလည်းအများကြီးတည်တယ်ပေါ့အသေးစားဆက်မှုလုပ်ငန်းတွေကလူငယ်နေရာတွေရောက်နေတယ်လေလူတွေကကြားနေတယ်ပေါ့နော်အဲဆုံးတော့အေးအေးပြက်တယ်အေးအေးပြက်တဲ့အခါမှာလုံအားနဲ့ကြတယ်လူခွင့်ထိခိုက်ဒဏ်ရာရမှုတွေလည်းများလာတယ်လူတွေရဲ့နေတဲ့ဝင်းကျင်မှာဖြေတော်တဲ့အတန်တွေအများကြီးကြားတဲ့အခါမှာလူတွေကစိတ်တူလာမယ်စိတ်ရှုပ်လာမယ်ပေါ့နော
်ဒီအတန်နဲ့ပတ်သက်တဲ့ဒီပတ်ဝန်းကျင်နှောက်ချက်မှုမရှိအောင်ဘာတွေလုပ်ဖို့အသင့်ပါလဲ
လုံနိုင်တာကိုနှစ်ပိုင်းပိုင်းလို့ရပါတယ်လူတယောက်ချင်းအနေနဲ့လုပ်လို့ရတာနောက်တစ်ခုကအစိုးရအနေနဲ့ဒါနောက်ပြီးတော့အုပ်စုများအနေနဲ့လုပ်လို့ရဆိုပြီးခွဲလို့ရပါတယ်ပထမဆုံးတည်ဖို့ကတော့အတန်ကဘယ်ကလာတဲ့အတန်တွေလဲအတန်တွေကိုကဏ္ဍပိုင်းချဖို့လိုပါတယ်ဒီအတန်တွေကပဝင်းကျင်ရေးပူထိုင်မှုကြောင့်ဖြစ်လာတာလားလုပ်ငန်းဆောင်တာကြောင့်ဖြစ်လာတာလားတေပို့ဆောင်ကြောင့်ဖြစ်လာတာလားအဲ့ဒါကိုကြည့်ပြီးတဲ့အခါမှာတယောက်ချင်းအနေနဲ့လုပ်မယ်ဆိုရင်တော့ပထမဆုံးအတန်ကျတဲ့နေရာမှာရှိမယ်ဆိုလို့ရှိရင်နားလေးကို ear plug လို့ခေါ်ပါတယ်နားကိုဆို့ထားတဲ့အဆို့များ port plastic အဆို့များဒီမှာရှိပါတယ်အဲဒါကိုဆို့ထားပါမယ်အဲ့အဆို့တွေကဘလောက်အတန်နှုံးနေကာကွယ်တယ်ဆိုတော့သူတို့ရေးထားပါတယ်အထူးသဖြင့်လုပ်ငန်းဆောင်တာမှာအတန်အကျယ်ကျယ်ကိုလုပ်မယ်လူတွေဆိုရင်တတ်ထားတဲ့နဲ့ထို့အတူပဲကျေကျေကျော်ကျော်အတန်တွေလုပ်တော့မယ်ဆိုရင်ဘေးနားကလူတွေကိုလည်းအနားမှာမရှိအောင်ထားဖို့လိုတယ်ဘာလို့ဆိုတော့နားကအမြဲတမ်းပွင့်နေတဲ့အကြောင်းမလို့ဒီအတန်ကိုအမှတ်တမဲ့ကြားသွားရင်နားပင်သွားနိုင်ပါတယ်ဘာမှလုပ်မရဘူးဆိုအိမ်နားကရှောင်ထွက်သွားလို့ရပါတယ်တယောက်ချင်းတယောက်ချင်းအနေနဲ့လည်းအတန်ကျင်ကြီးတွေမလုပ်သင့်ပါဘူးဥပမာဆိုကလေးတွေဆိုခုဆို iPod တွေပဲဆိုတာအမြင့်ကြီးအတန်ကြီးရနားထောင်နေအဲ့ဒါတွေရတယ်နားကိုဖြစ်သွားနိုင်တယ်အစိုးရအဖွဲ့အစည်းတွေအကုန်လုံးကလည်းဌာနလိုက်ဌာနလိုက်ပေါ့အထူးသဖြင့်လူတွေအင်ဂျင်နားမှာဆိုရင်ပေါ့နော်အတန်တွေကိုကားတဲ့အတန်ကားတတိုင်းတွေကိုဘယ်လိုလုပ်မလဲဒါကို solution ဆောက်လို့ရဌာနရောစီပင်ဌာနတို့ ਨੇ တိုင်းနေပြီးလုပ်တင်တယ်။နောက်လူလေးအင်ဂျင်တွေများတဲ့နေရာမှာအသေးစားဆက်မှုလက်မှုလုပ်နေဝင်လုပ်တာကိုလည်းတားဆီးတင်တယ်။အဓိကကတော့ဥပဒေများကိုနည်းနည်းထုတ်တင်တယ်။အမှဘယ်တော့မှဆိုအတန်ကိုဒီလောက်ထက်တော့မကြောတဲ့မှုကားဟွန်းနေလဲဒီလောက်မတီးပါနဲ့စတဲ့ဖြစ်ပေါ့နော်။လူများအေဂျင့်တာယာဆိုနေနိုင်မှုအတွက်ဥပဒေထုတ်တဲ့ ਨੇ နောက်ပြီးတော့လေလူတွေအနေနဲ့လည်းအသင်းဖွဲ့ဖွဲ့တယ် ਨੇ အမေရိကန်ပြည်ထောင်စုမှာဆိုရင်ဒီလိုဘလိုဘလိုလူတွေနေနေထိုင်နေနေရမှာအတန်တွေကိုနေအောင်လုပ်မလဲဆိုတာကိုသူနည်းသူခံနဲ့လုပ်ကြတယ
်တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒိုအေးအေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
ဒေါက်ခင်မျိုးသက်ရဲ့တိတ်ပံတဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါဒီနေ့ညပိုင်းအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါဦးမယ်ရှင
် Republican Party ဝင်ဖြစ်တဲ့ American အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာဟာအော်တိုဘာလကုန်မှာယာရုကနေနှုတ်ထွက်မှာဖြစ်တယ်လို့ဒီလွှတ်တော်အမတ်တင်တဲ့ဥက္ကဋ္ဌဘိန်နာယုံကနေဒီကနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်1990ခုနှစ်ကတည်းကလွှတ်တော်မှတ်ဖြစ်လာခဲ့တဲ့သူဟာကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးသူ့ရဲ့ Republican Party ကဖိအားပေးမှုတွေကိုခံနေရတာပါ။လာမယ့်အပတ်အတွင်းပြည်တော်စုအစိုးရဌာနရုံးလုပ်ငန်းတွေရဆိုင်သွားနိုင်တဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့သူ့ရဲ့ဒီ Republican လွှတ်တော်အမတ်တွေနဲ့လည်းဒီကနေ့မှတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။ပေါ်ယမ်မင်း Francis ဟာကမ္ဘာကောင်းဆောင်တွေကိုယာတိဥရပြောင်းလဲမှုနဲ့ဒီပြိပခတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခတွေကိုကူညီကြဖို့ကုလသမဂ္ဂအထွေထွေညီလာခံအတွင်းမှာမင်ကွန်းပြောကြားသွားခဲ့ပါရခင်ဗျာတရုတ်သမ္မတရှီဂျင်းပင်ကိုအမေရိကန်သမ္မတအင်ပြီတော်မှာတနက်22ချက်ပြစ်ပေါက်အလေးပြုပြီးတော့အကုန်ပြုကြိုဆိုခဲ့ပါရအဲ့ဒီနောက်မှာတော့သမ္မတရှီနဲ့သမ္မတဘရက်အိုဘားမားတို့ဟာတရုတ်နိုင်ငံကအင်တာနက်ဆိုက်ဘာတိုက်ခိုက်မှုတွေအကြောင်းစတာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါရမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီလူစီကားတဲ့ဟာကာလမ်ဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတယ်လို့အမေရိကန်နဲ့ဩစတြေးလျတန်ယုံကသတိပေးပြောဆိုထားပါရခင်ဗျာ
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြေညာပေးသွားခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်ဖူယိုအမေရိကန်တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလှိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ဖူယိုကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.